Welcome to the Voice of America in Burmese.
Mingla nya cha ma shin ko sa takade 1389 khu ni nit tiku dagu la pye jaw 17 ye maha tajan a cha ni ma to da shin ni shwin lan chan mye cha ba de shin American pi daw su Washington DC myo raw VOA American tan ga ni 2015 khu ni April la 14 ye in ga ni nya bai VOA Myanmar bai season ni ko nya 9 nai ga ni 10 nai a thi kilometer 24 25 32 51 ne kilometer 190 do ga ni dai yai thon lwin pe ni ba bi shin
ကျမစုမမရှင်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညဘက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြေညာပေးမှာပါအီရတ်ဝန်ကြီးချုပ်ကမကြာခင်မှာပဲအမေရိကန်သမ္မတဥပမာနဲ့တွေ့ဆုံမှာဖြစ်ပြီးအီရတ်မှာ IS စစ်သွေးကြော်တွေကိုတိုက်ထုတ်ရေးအတွက်အမေရိကန်ကအကူအညီတွေပို့ပြီးပေးဖို့တောင်းဆိုမှာဖြစ်ပါတယ်ဆိုမာလီယာနိုင်ငံမှာတော့ပညာရေးဝန်ကြီးဌာနမှာ L Shabab
စစ်သွေးကြော်တွေဝင်ရောက်ပြီးတိုက်ခိုက်ခဲ့တဲ့အတွက်55ဦးသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆုမွေဟုတ်ကဲ့ပါရှင်ဒီညနေခင်းဒီညပိုင်းအတွက်တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့တနင်္ဂနွေနေ့အပြည့်ခတ်ရက်စဲရေးအတွက်အဓိကဆွေးနွေးကြမယ့်တိုင်းရင်းသားညီလာခံတရက်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကနေကမကထပြူပြီးကျင်းပမယ်ဆိုတဲ့သတင်းနောက်ပြီ
ငါကြီးစပ်ပယ်နေအောင်ကိုဝါရေကြောက်ပုံစံပေါ့နော်
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရိုးရအစင်လာမပြတ်ရေကစားကြပုံတွေနဲ့တကြံတေးသချင်းလက်ဆောင်ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဒိုင်ရက်လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အီရန်ဝန်ကြီးချုပ်ဟေဒါ-အယ်-အဘာဒီဟာဒီကနေ့အင်္ဂါနေ့သမ္မတအင်ဗျူမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံတဲ့အခါမှာ IS Islamic စစ်သွေးကြော်တွေကိုနှိမ်နှင်းဖို့အတွက်အမေရိကန်ကအကူအညီတွေပို့ပြီးပေးဖို့အတွက်ပြောဆိုမှာဖြစ်ပါတယ်။အမေရိကန်ဆီကပံ့ပိုးထောက်ခံမှုတွေအတော်ရခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ထဲအီရန်နယ်မြေအတော်များများကိုတိုက်ပိုက်ခဲ့တဲ့စစ်သွေးကြော်တွေကိုတိုက်ထုတ်ဖို့ကြိုးစားနေတဲ့အီရတ်တပ်တွေအတွက်အမေရိကန်ဘက်ကအကူအညီတွေတိုးပြီးပေးစေခြင်းကြောင့်အမေရိကန်နိုင်ငံကိုမလာခင်မှာပဲမစ္စတာအဘာဒီကပြောကြားခဲ့တာပါ။အကြမ်းဖက်သမားတွေကိုအီရတ်မြေပေါ်မှာရင်ဆိုင်တိုက်နေကြတာဖြစ်ပြီးအကြမ်းဖက်အန်ဒီဟာအီရတ်တနိုင်ငံနဲ့ချင်းချောင်နေတာမဟုတ်ပဲဒေတာရင်းရောတကဘာလုံးကိုပါချင်းချောင်နေတာမဟုတ်နိုင်ငံတကာဝိုင်းဝန်းကူညီမှုတွေလိုတယ်လို့မစ္စတာဘာဒီကပြောပါတယ်စစ်သွေးကြော်တွေဟာသူတို့လိုအပ်တဲ့ငွေကြေးရဖို့အတွက်ရေနံတွေရှင်းအောင်ပစ္စည်းတွေကိုခိုးထုတ်နေကြတာမဟုတ်ဒါကိုရက်ဆိုင်တော့အောင်ကူညီကြဖို့လည်းပန်ကြားခဲ့ပါတယ်အီရတ်ဘက်ကတိတိကျကျဘာကိုတောင်းဆိုမယ်မှမသိရသေးပေမဲ့သမ္မတအိုဘားမားကတော့အီရတ်ကိုအကူအညီတွေပို့ပြီးပေးဖို့စဉ်းစားမှဖြစ်ကြောင်းမနေ့ကသမ္မတအင်ဗျူပြောခွင့်ရဂျော့ချ်အာနက်စ်ကပြောပါတယ်ဩဂုတ်လကစပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်ဖွဲ့ရင်းအီရန်နိုင်ငံက IS စစ်သွေးကြော်တွေကိုပြစ်မှတ်ထားလေကြောင်းကတိုက်ခိုက်မှု1800ကျော်လှုပ်ဆောင်ခဲ့ပါတယ်။အမေရိကန်ကအီရတ်တပ်တွေကိုအကြံပေးဖို့နဲ့ကူညီပေးဖို့အတွက်အမေရိကန်တပ်သား3000ဆဲလွတ်ခဲ့ပေမဲ့မြေပြင်တိုက်ခိုက်ရေးအတွက်တော့တပ်သားမဆဲလွတ်ပါဘူး
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကစစ်ရရုံးဝင်းကိုဒီကနေ့ဝင်ရောက်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအဲရှာဘတ်စစ်သွေးကြော်အဖွဲ့ကပြောဆိုလိုက်ပါတယ်။အစိုးရပညာရေးဝန်ကြီးဌာနကိုတိုက်ခိုက်မှုတွင်လူ15ယောက်သေဆုံးပြီး20လောက်ဒဏ်ရာတွေရခဲ့တယ်လို့လည်းအရေးပေါ်ကိစ္စရေးဌာနအကြီးအကဲက VOA ကိုပြောဆိုခဲ့တာပါ။ကာဗွန်ခွဲရကပောက်ကွဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်တက်ခတ်သူတွေအစာအုပ်တွေဝင်ရောက်နိုင်ခဲ့ကြပြီးစတင်ပြစ်ခတ်ခဲ့ကြတာလို့လည်းရတပ်ဖွဲ့ကပြောပါတယ်။ AP သတင်းဌာနကတော့တနင်္သမားတွေကပညာရေးဝန်ကြီးဌာနဝန်ထမ်းတချို့ကိုတရားခံဖြစ်ဖမ်းဆီးခဲ့တယ်လို့ဖော်ပြခဲ့ပေမဲ့ဆိုမာလီစူးကတာဝန်ရှိသူတွေကတော့လွန်ကျွေးတက်ဖွဲ့တွေနဲ့အာဖရိကယူနီယံတက်တွေကအခြေအနေတွေကိုထိန်းချုပ်နိုင်တဲ့အကြောင်း VOA ကိုပြောဆိုခဲ့တာပါ။စူးကတက်တွေကအစာအုပ်ကိုပြန်လည်သိမ်းပိုက်ခဲ့ပြီးတက်ခတ်မှုအဆုံးသတ်သွားခဲ့ပေမဲ့တနင်္သမားတွေတည်သွားသလားထွက်ပြေးလွတ်မြောက်သွားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဒီလာဇမိုင်းမှာတော့ကလည်းအဲရှာဘတ်စစ်သွေးကြော်တွေဟာကင်ညာနိုင်ငံဂရစ်စတာတက်တူမှာဝင်ရောက်တိုက်ခတ်ခဲ့ရာကလူပေါင်း148ယောက်သေဆုံးခဲ့တာပါအဲရှာဘတ်အဖွဲ့ကတော့အိနီချင်းဆိုမာလီယာနိုင်ငံထဲမှာအခြေစိုက်ထားတဲ့စစ်သွေးကြော်တွေပေါ်ကင်ညာနိုင်ငံကစစ်ဆင်နေတဲ့အပေါ်လက်တုံပြန်တဲ့အနေနဲ့တိုက်ခတ်တာလို့ပြောဆိုခဲ့ပါတယ်ဆိုမာလီဆိုရကတော့ကင်ညာနိုင်ငံတိုက်ခတ်မှုကိုအဓိကကြိုးကန်စီစဉ်သူဖြစ်ဆွဆွဲထားသူအပါအဝင်အဲရှာဘတ်အဖွဲ့ရဲ့ခေါင်းဆောင်17ယောက်ကိုအလို့ရှိကြောင်းကြေညာထားတာပါဖွဲ့ကောင်းဆောင်အာမက်အိုမာအဘူအူဘတ်ကိုဖမ်းဆီးနိုင်ရင်အမေရိကန်ဒေါ်လာ3,000,000နဲ့နောက်ထပ်ထိတန်းကောင်းဆောင်10ယောက်အတွက်ကိုတော့ဒေါ်လာ3,000,000ကနေ3,000,000အထိပေးမယ်လို့လည်းပြီးခဲ့တဲ့ကြာသပတေးနေ့ကပဲစုငွေထုတ်ထားပါတယ်
နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအီရန်နဲ့နောက်ဆုံးသဘောတူညီမှုရအောင်နိုင်ငံတကာညှိနှိုင်းရေးမှုတွေလှုပ်ဆောင်နေချိန်မှာစိတ်ရှည်ရှည်ထားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ အထက်လွတ်တော်မှာရှင်းလင်းတင်ပြမှာဖြစ်ပါတယ်။မနေ့ကညနေပိုင်းမှာအောက်လွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးကယ်ရီကအခုလိုတိတ်ခက်ခဲလာတဲ့အလုပ်ကိုကျန်တဲ့နှစ်လခွဲဇွန်လ30တက်မှတ်ရက်အတွင်းမှာသူပြီးဆုံးတဲ့အထိလှုပ်ဆောင်နိုင်ဖို့အတွက်လွတ်တော်အမတ်တွေနဲ့အချိန်ပေးမယ်လို့မျှော်လင့်ထားကြောင်းသတင်းတောက်တွေကိုပြောကြားခဲ့တာပါ။လွတ်တော်ကတော့ချမှတ်ဖို့ဖြစ်လာနိုင်တဲ့နျူကလ িয়ার သဘောတူညီချက်ကိုလွတ်တော်အမတ်တွေပြန်လည်သုံးသပ်ဖို့အတွက်ရက်ပေါင်း60ထားပြီးအီရန်အတွက်အရေးယူတန်းခတ်မှုတွေရုပ်သိမ်းပေးဖို့ဖြစ်မဖြစ်မဲခွဲကြဖို့စဉ်းစားနေတာဖြစ်ပါတယ်။အီရန်နိုင်ငံချိုင်းဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကတော့အီရန်နျူကလ িয়ার အရေးသဘောတူညီချက်ပထမအဆင့်ဖြစ်အီရန်နိုင်ငံပေါ်မှာချက်မှတ်ထားတဲ့တန်းခတ်အရေးယူမှုတွေကိုရုပ်သိမ်းပေးတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အီရန်ပေါ်မှာတန်းခတ်အရေးယူမှုတွေချမှတ်ထားခြင်းအတွင်းကောင်းမွန်တဲ့သဘောတူညီချက်မရနိုင်ဘူးလို့ဝန်ကြီးဇရစ်ကပြောပါတယ်။ဒါကြောင့်သဘောတူညီချက်ပထမအဆင့်မှာတဲ့အီရန်ပေါ်မှာချမှတ်ထားတဲ့အရေးယူမှုအားလုံးရုပ်သိမ်းရမယ်လို့သူကပြောပါတယ
်။အီရန်နိုင်ငံအတွက်အစ်စ်မြေလေယောင်ကာကွယ်ရေးစနစ် S-300 ကိုရုရှားနိုင်ငံကဒီနှစ်ကုန်နောက်ဆုံးထားတင်ဖို့မှာဖြစ်တဲ့အကြောင်းအီရန်စူဟာအစ်စ်မြေရရှိသူကပြောဆိုလိုက်ပါတယ်။ယူရန်နိုင်ငံကမစ်ဆိုင်းလက်နက်တင်ပို့မှုတွေမလုပ်ဖို့၅နှစ်ကြာတားမြစ်ချက်ကိုဖယ်ရှားလိုက်ကြောင်းရုရှားသမ္မတဗလာဒီမီယာကပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲအီရန်မျိုးသားလူညွန်ရေးကောင်စီရဲ့အကြီးအကဲအလီရှန်ခါနီကရုရှား Interfax သတင်းဌာနကိုကြေညာချက်ပေးဖို့ပြောဆိုလိုက်တာပါ။ဘလောက်ဆော့ဆော့ပို့နိုင်မလဲဆိုတာကတော့ထုတ်လုပ်သူတွေအပေါ်မှာမူတည်နေပြီးအားလုံးပြီးဆုံးမှုဆိုရင်တော့6လထက်မနည်းကြာလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်းရုရှားလူညွန်ရေးကောင်စီအတွင်းဝင်နီကိုလိုင်ပက်ရက်ရှက်ကဒီကနေ့ပဲ Interfax သတင်းဌာနကိုပြောပါတယ်။ဒေါ်လာ800တန်ဖိုးရှိတဲ့အရောင်းဝယ်စာချုပ်ကို2008ခုနှစ်ကတည်းကချုပ်ဆိုထားတာဖြစ်ပေမဲ့ကုလသမဂ္ဂလူညွန်ရေးကောင်စီကအီရန်ပေါ်အရေးယူတန်ခတ်မှုတွေချမှတ်ခဲ့တဲ့နောက်2010ပြည့်နှစ်မှာရုရှားကဆိုင်းငံ့ထားတာပါ။အမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်တိုင်းဆက်လက်ဆောင်ရွက်သွားဖို့ရုရှားသမ္မတရဲ့ဆုံးဖြတ်ချက်ပေါ်စိုးရိမ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကအညာပဲတနင်္ဂနွေကိုဆက်လက်ကြေညာနေပါတယ်။2016ခုနှစ်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်လို့တနင်္ဂနွေနေ့ကအကြေညာခဲ့တဲ့ Hillary Clinton ဟာဒီကနေ့ Democratic Party ရဲ့သမရလောင်းဖြစ်အကြိုရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက် Ohio ပြည်နယ်ကိုရောက်နေပါပြီ။ Iowa ပြည်နယ်မှာ Democratic Party ကနေသမရလောင်းဖြစ်တဲ့အမည်စင်းတင်သွင်းရတဲ့ပါဝင်ရှင်ပြိုင်ကြတဲ့အကြိုရွေးကောက်ပွဲကျင်းပတဲ့ထုံစံရှိပါတယ်။ Ms. Clinton ဟာသူ့ရဲ့ဇာတိမီ New York ကနေ Iowa ကိုသွားတဲ့ခီးစဉ်မှာမဲဆွဲတဲ့အနေနဲ့ Monticello မြို့ကလေးမှာ college ကျောင်းငယ်ကလေးကကျောင်းသူကျောင်းသားတွေနဲ့ဆရာရှင်မတွေကိုတွေ့ဆုံခဲ့ပါတယ်။အခု Iowa ကိုလာရောက်တဲ့ခီးစဉ်အတွင်းဖြတ်သန်းလာခဲ့တဲ့Pennsylvania နဲ့ Ohio ပြည်နယ်တွေမှာခီးတစ်ထောင်နားဆင်သူ့ရဲ့မဲဆွယ်မှုနဲ့ရုပ်ပုံတွေဟာသတင်းမီဒီယာတွေမှာလှလင်းမြန်မြန်ပြန့်နှံ့ခဲ့တာပါ။သမ္မတဂရောဟောင်းတစ်ယောက်ဖြစ်တဲ့အရင်နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်သူအထက်လွှတ်တော်မှာ Hillary Clinton ဟာလူခဲ့တဲ့9နှစ်တုန်းကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Obama ကိုရှုံးနိမ့်ခဲ့သူဖြစ်ပါတယ်။2008ခုနှစ်တုန်းကသူ့ရဲ့မဲဆွယ်မှုနဲ့မတူဘဲအခု2016အတွက်မဲဆွယ်ပွဲမှာသူဟာမဲပေးနိုင်ခြင်းရှိတဲ့အောက်ခြေလူရန်းစားတွေနဲ့ဇက်တိုက်တွေ့ဆုံတာတွေ့ရပါတယ်။ဒီလိုမဲဆွယ်မှုမျိုးကိုတက်ခရစ် 2000 တုန်းကသူအထက်လွှတ်တော်အမတ်ဖြစ်တဲ့ဝင်ရောက်အရွေးခံမဲ့မဲဆွယ်ပွဲတုန်းကတုံ့ခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ Democratic Party အတွက်အရွေးခံရမယ်လို့လူတိုင်းကပြောနေပေမဲ့2008ခုနှစ်တုန်းကလိုမထင်မှတ်ဖဲနဲ့သမ္မတ Obama ကိုရှုံးတာမျိုးမဖြစ်အောင်ပေါ့ပေါ့ဆဆမထားဘဲဝင်ရောက်ရှင်ပြိုင်ဖို့အတွက်လှုံ့ဆော်နေတာဖြစ်ပါတယ်။
စီရီးယားနိုင်ငံအီတလီပြည်နယ်မှာပြီးခဲ့တဲ့လတဲ့အစိုးရရဲ့ထုတ်စစ်တွေအတွင်းလောင်စာစီပီပါရီနဲ့ဘုံတွေကိုချဲ့ချရမှာအစိုးရတင်ဓာတ်ပိဒါပစ္စည်းပါဝင်တယ်လို့ယုံကြည်လောက်တဲ့အချက်လက်တွေကိုတွေ့ရတာကြောင့်စုံစမ်းစစ်ဆေးနေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကဒီကနေ့ပဲပြောလိုက်ပါတယ်။မြင်မြင်တွေ့သူတွေအတန်းနဲ့ဗီဒီယိုမှတ်တမ်းတွေရတက်ကက်မှုဖြစ်တဲ့နေရာ၃ခုမှာဓာတ်လက်နဲ့အုံပြတဲ့လက္ခဏာတွေကိုတွေ့ရပြီးနောက်ထပ်၃နေရာကိုစုံစမ်းဖို့လိုနေတယ်လို့လည်းပြောဆိုခဲ့တာပါ။တက်ကက်မှုတွေကအီတလီမျိုးတွင်နဲ့အနီးအနားဒေသတွေကအတိုက်ခံလက်နက်ကင်တွေထိန်းချုပ်ထားတဲ့နေရာတွေမှာဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။ဒါဟုလက်နက်တွေအသုံးမပြုဖို့တကဘာလုံးကတားမြစ်ထားတာကိုချိုးပေါက်ပြီးလူတွေဝေဒနာခံစားရမှာကိုလည်းဂရုမစိုက်ပဲစီးရီးယားဆူရီးယားကနောက်ထပ်ကျူးလွန်ခဲ့တဲ့လူရဲ့အဖြစ်နဲ့လည်း Human Rights Watch အဖွဲ့ရဲ့အရှိန်အလဲပဲနဲ့မြောက်အာဖရိကရေးရညွှန်ကြားရေးမှူးနာရင်ဟူရီကပြောဆိုခဲ့တာပါ။
မြောက်ကိုရီးယားနိုင်ငံမှာနှိမ့်ဆက်ညှဉ်းပန်းမှုတွေအဆုံးသတ်အောင်မနေ့ကဗုဒ္ဓဖူးနေ့မှာကြားအောင်မြောက်ကိုရီးယားဖခင်ကြီးကင်အင်ဆန်နှစ်ပတ်လည်နေ့ကိုသတ်မှတ်တောင်းဆိုသင့်တယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကြီးကပြောပါတယ်။လက်ရှိခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့အဖို့ကင်အင်ဆန်လက်ထက်ကလိုပဲအလုပ်ကျန်းစခန်းတွေပညာပေးစခန်းတွေကိုထားပြီးလက်လက်စွာပြောဆိုမှုတွေကန့်သက်ချုပ်ချယ်တာတွေနဲ့အာဏာရှင်အစိုးရတက်ကိုထူထောင်နိုင်အောင်စစ်တပ်ပြုပြင်လှုပ်ဆောင်တာမျိုးစနစ်တကျဖိနှိပ်မှုတွေဆက်လက်ကျင့်သုံးနေတယ်လို့လူ့အခွင့်အရေးအဖွဲ့ကြီးကထောက်ပြပါတယ်။ကင်အင်ဆန်ရဲ့အုပ်ချုပ်ရေးမှာရရဆက်ဆက်လူ့ကိုချုပ်ဖို့မလုပ်ပြီးလက်လက်စွာထုတ်ဖို့ပြောဆိုမှုဖိနှိပ်ထားတယ်လို့စီးပွားရေးနဲ့လူမှုရေးဆိုင်ရာတွေမှာထိန်းချုပ်ထားတာမို့နိုင်ငံဟာဆင်းရဲမွဲတေပြီးတနိုင်ငံလုံးတိုက်တန်တဲ့ငတ်မှုတွေဖြစ်ရတယ်လို့လည်းဆိုပါတယ်။လက်ရှိခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့ရဲ့အဖိုးရဲ့မူဝါဒတွေအတိုင်းဆက်လက်ကျင့်သုံးနေတာမို့ ICC နိုင်ငံတကာရာဇဝတ်မှုခွင်ကိုတင်သင့်တယ်လို့လည်းဆိုပါတယ်
။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကချီဘော့ကျေးရွာကနေလွန်ခဲ့တဲ့တနစ်တုန်းကဘိုကိုဟာရမ်စစ်သွေးကြွတွေဖမ်းဆီးထားတဲ့မင်းကလင်းရဲ့219ရောက်ကိုပြန်ရှာတွေ့လိမ့်မယ်လို့အာမမခံနိုင်တဲ့အကြောင်းသမ္မတဖြစ်ရွေးချယ်ခံထားရတဲ့မူဟာမာဒူဘူဟာရီကပြောလိုက်ပါတယ်။ပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတာတနည်းပြည်လာတဲ့အချိန်မှာပဲမင်းကလင်းရဲ့ကိုပြန်လဲကယ်တင်နိုင်မှမလားဆိုတာမသိနိုင်တဲ့အကြောင်းဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။မင်းကလင်းကိုရှာဖွေရေးလက်ရှိအစိုးရရဲ့ကြိုးပမ်းမှုတွေကိုတော့သမ္မတဖြစ်လာမဲ့ဘူဟာရီကဝေဖန်ထားတယ်လို့သူအစိုးရဖြစ်တာဝန်ယူတဲ့အခါပုံစံအသစ်နဲ့စောင့်ရတော်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။သမ္မတဖြစ်တာဝန်ယူတဲ့အခါစုစည်းညီညွတ်မှုရဲ့ခွန်အားကိုဘိုကိုဟာရန်စစ်သွေးကြွတွေသဘောပေါက်လိမ့်မယ်လို့လည်းသူကပြောဆိုထားပါတယ်။
နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုသောတာရှင်တွေကိုအရင်ဦးဆုံးတင်ဆက်မဲ့သတင်းကတော့ဝဒေတာမှာကျင်းပမဲ့တိုင်းရင်းသားညီလာခံအကြောင်းဖြစ်ပါတယ်။တိုင်းနိုင်ငံလုံးအပြည့်အခက်ရက်စဲရေးအပါအဝင်တိုင်းရင်းသားရေးရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြမဲ့တိုင်းရင်းသားညီလာခံတရက်ကို UWSA ဝပြည်သွင်းစည်းညီညွတ်ရေးအဖွဲ့ကနေကမကထလုပ်ပြီးတော့ UWSA ဌာနချုပ်ရှီယာပန်ဆန်းမှာမေလ၁ရက်နေ့ကနေစလို့၃ရက်ကြာဆွေးနွေးဖို့ရှိပါတယ်။မြမအစိုးရနဲ့တိုက်ပွဲတွေဖြစ်နေတဲ့ကိုကန့်အဖွဲ့တအောင်းပလောင်အဖွဲ့ရခိုင်အဖွဲ့တွေကိုလည်းဖိတ်ကြားထားတယ်လို့ UWSA အဖွဲ့ပြောခွင့်ရကဆိုပါတယ်။ UWSA ရဲ့ပြောခွင့်ရဦးအောင်မြင့်ကိုမတ်တန်ကီထိုက်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါရှင်
။ပန်ဆန်းအစည်းအဝေးကဘယ်နေ့မှာဆက်မလဲရှင
်။မေလ၁ရက်နေ့မှ၃ရက်နေ့
။အဓိကဘာတွေများဆွေးနွေးဆုံးဖြတ်ကြဖို့ရှိပါလဲရှင
်။အဓိကတော့ပြည်တွင်းငြိမ်းချမ်းရေးပါ
။ဒီ၁၂ဖွဲ့ကိုတော့ဆရာတို့တရားဝင်ဖိတ်ထားတာပေါ့နော်။ချင်းအမျိုးသားတပ်ဦးတို့လို့ဒီတခြား၇ဖွဲ့ကိုတော့ဖိတ်ထားတာမတွေ့ပါဘူးရှင်။အဲ့ဒီဟာအပေါ်မှာရောဆရာတို့ဘာကြောင့်ဒီလိုခွဲခြားပြီးတော့မဖိတ်ရလဲဆိုတာရောပြောပြလို့ရမလားရှင်။
တိုင်းသားဒီအဖွဲ့အစည်းတွေရဲ့အကြံပြုချက်ကကျွန်တော်တို့ရဲ့ဆုံးဖြတ်သဘောတူညီချက်ကပေါ့နော်ပေါင်းလိုက်တော့ဒီလို12ဖွဲ့ဖြစ်သွားတယ်အဲဒီတော့အခုကဘာဖြစ်လို့အကုန်မဖိတ်တယ်လဲဆိုတော့သူအစားကအပြစ်ခံရစရာဒီကြန့်ကြာနေတယ်ကြန့်ကြာနေတော့ကျွန်တော်တို့ကလည်းတိုင်းသားအဖွဲ့အစည်းတွေဒီမြန်မြန်လေးညဉ့်ညာရေးသဘောတူလက်မှတ်ရေးထိုးနိုင်ဖို့အတွက်အစည်းအဝေးဆိုပြီးတော့ညဉ့်ညာရေးအစည်းအဝေးဆိုပြီးတော့ဆိုနေပြီးတော့သဘောတူထားတာဖြစ်တယ်လေဒါကြောင့်မို့အားလုံးဖိတ်တာမပါဘူးဒီလိုသဘောကျရောက်သားတယ်လေ
ဟုတ်ကဲ့ရှင
်ဒါပေမဲ့အခုလဲအချို့တိုင်းသားအဖွဲ့အစည်းတွေကလဲခေါ်မယ်ဆိုရင်လဲအားလုံးခေါ်ရင်ပိုကောင်းတယ်တခါတည်းအားလုံးပြည်လဲသွားမယ်ကျင်းပနိုင်မယ်လို့ပြောတယ်လေ
ဟုတ်
ကဲ့အကြံပြုတယ်အဲဒီကိစ္စကိုလဲကျွန်တော်တို့ဟိုပါတော့ပေါ်ကိုတင်ပြပြီးတော့ဆွေးနွေးနေပါတယ်အဲဆုံးဖြတ်ချက်ကမကြသေးလို့လေနော်အဲခင်ဗျားမေးတဲ့မေးခွန်းကအခြေအနေနှစ်ခုကြောင့်အဲဒီလိုဖြစ်သွားတာဖြစ်တယ်လေနော
်ဒီဆွေးနွေးပွဲကနေပေါ့နော်ဆရာတို့ဘာများမျှော်လင့်လို့ရနိုင်ပါလဲရှင်ဘာတွေများဆရာတို့ထွက်လာနိုင်မယ်လို့များဆရာတို့ဘက်ကပေါ့နော်ပြောလို့ရပါလဲ
ဒါကျွန်တော်တို့ဒီဆွေးနွေးပွဲကတိုင်းနာခေါင်းဆောင်နေအလုံးပုံစံညီညီနဲ့ဒါတိုင်းတပြည်လုံးအတွက်ညဉ့်ညာရေးရရှိဖို့ပေါ့နော်မြန်မြန်ဆန်ဆန်လေးရရှိနိုင်ဖို့အတွက်ကျွန်တော်တို့ညှော်လင့်တာဖြစ်တယ်အဲဒါကြောင့်မို့ဒီကိစ္စကအလုံးဆွေးနွေးကြမယ်အဖွဲ့အစည်းတွေရဲ့သဘောထားနော်ဒီဟာတွေကိုကျွန်တော်တို့ကဟိုပါတော့ညီရတာပေါ့ဗျာအဲဒါကြောင့်မို့အလုံးရဲ့သဘောထားကဘယ်လိုဖြစ်မယ်ဆိုတာအခုချိန်မှာကျွန်တော်တို့လည်းဘာမှမပြောနိုင်သေးဘူးလေ
ရခိုင်ဟိုကိုကန့်တပ်အပါဝင်ပေါ့နော်ရခိုင်အပါဝင်မြန်မာဆွေရဘက်ကဒီဆွေးနွေးပွဲကိုမဖိတ်ဖို့ဆိုပြီးတော့ဆရာတို့ပြောတယ်ဆိုတာရောဟုတ်ပါလားရှင
်အာဒီဟာလေးသူတို့မဖိတ်ဖို့ဆိုတာသ တို့ဒီအပွဲစည်းနဲ့ဟိုဖြစ်နေတဲ့ကိစ္စလေးတွေရှိသေးတယ်ဒီအပွဲစည်းကဟိုဒီအပွဲသုံးပွဲကဆိုလို့ရှိရင်ပေါ့နော်ဟိုလူကြီးတွေကအပြင်းပြင်းရှိတယ်ဆိုပြီးတော့ပြောလာတာဟိုစွန့်နေလာတာရှိပါတယ
်တင်မဲ့အပွဲတွေရောဆရာတို့စီကို confirm လုပ်ပြပါပြီလားရှင်ဘယ်အပွဲတွေတက်ကြမလဲရှင
်ဟိုတချို့အပွဲကလည်းကျွန်တော်တို့ပို့လိုက်တဲ့ဟိုဖိတ်စာပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ကဒီလိုပါဒီကော်မတီကနေပြီးတော့ဆွေးနွေးဆုံးဖြတ်ပြီးတော့ဒီကော်မတီကနေပြီးတော့ဟိုဖိတ်စာရေးပြီးတော့ဖိတ်လိုက်တယ်နော်ဒါကြောင့်မို့ဒီကိစ္စဟာဆိုလို့ရှိရင်ပေါ့ဒီအဖွဲ့ဖြစ်ပြောင်းရေးကော်မတီကနေဖိတ်လိုက်တယ်6ရက်နေ့ကနေပြီးတော့ကျွန်တော်တို့အားလုံးစည်းင်းပါဆုံးဖြတ်ထားတဲ့မူလစည်းင်းပါဆုံးဖြတ်ထားတဲ့အဖွဲ့စီကိုအော်ဖိတ်စာသူတို့ရဲ့ email လိပ်စာနဲ့အားလုံးပို့လိုက်တယ်အဲပို့လိုက်တော့တချို့အဖွဲ့စီကလည်းရတယ်တချို့အဖွဲ့စီကလည်းမရသေးဘူးဆိုတာပြောတယ်ဒါကြောင့်မို့ဒီကိစ္စဟာဆိုလို့ရှိရင်တချို့အဖွဲ့စီကလည်းစက်မယ်ဖိတ်စာရပြီတချို့အဖွဲ့စီကလည်းဖိတ်စာမရသေးဘူးလို့ပြောတယ်ဒါကြောင့်မို့ကျွန်တော်တို့ဒီနေ့လေတော့မှဒီကိစ္စကိုဆောင်ရွက်နေရသေးတယ်ဖြစ်တယ
်မတင်ကြီးထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ကြာရောက်တဲ့မဟာအတာတကြံအကြနေနှစ်တစ်ကူရေကစားပွဲတော်နိုင်ငံတဝန်းနှွဲပြော်ကြတာတွေကိုတင်ပြပေးမယ်အထက်အရင်ဆုံးရန်ကုန်တကြံမြင်ကွင်းကိုတင်ပြပေးပါမယ်ခရစ်နှစ်2015နဲ့ခုနှစ်မြန်မာသက္ကတ1389ခုနှစ်အကျိုးရန်ကုန်မြို့ကရိုးရာမဟာတကြံပွဲတော်ဒုတိယနေ့အကြနေမှာရေကစားမန်းနှက်တွေဂီတပဒေသာပွဲတွေရေပက်ခံကားတွေနဲ့စီကားလာတဲ့ရန်ကုန်ရဲ့မြင်ကွင်းအစုံကိုတော့ VOA သတင်းတောင်မတင်ကြီးလင်းကပြောပြပေးပါအောင်ရှင်
ဒီနေ့တကြံအကြနေ့မှာကျမတို့ရောက်နေတာကတော့ကဘာအေးဖျားလက်မပေါ်ပဲဖြစ်ပါတယ်။ဒီလက်မဆိုရင်ဒီရန်ကုန်မြို့မှာအစီအကားဆုံးနေရာတစ်ခုလို့ပြောလို့ရပါတယ်။ဒီလက်မပေါ်မှာမန်တက်က10ခုထပ်မနေရှိနေပြီးတော့ဒီမန်တက်တွေရဲ့အသွင်ဒီဇိုင်းတွေကလည်းအရင်နှစ်တွေနဲ့မတူပဲစမ်းသစ်နေတာကိုတွေ့နေရပါတယ်ရှင်
။2015ခုနှစ်တကြံပွဲတော်အကြနေ့ရန်ကုန်မြို့တခွင်မှာတော့လူငယ်လူရွယ်အားလုံးပျော်ပျော်ပါပါနဲ့ရေကစားနေကြပါတယ်။မန်တပ်ပေါ်မှာရေကစားသူတွေကားနဲ့ရေပက်ခံထွက်သူတွေလမ်းမပေါ်မှာပဲချေလျင်လျှောက်ပြီးလဲပတ်နေကြသူတွေနဲ့စီကားနေပါဗျ။ရေကစားမန်တပ်တရားဆိုရင်လည်းတစ်ခုနဲ့တစ်ခုအပြိုင်ဆိုင်ဆိုသလိုစမ်းသစ်တီထွင်လာတာတွေကိုတွေ့မြင်နိုင်ပါတယ်။လေးရက်တာကျင်းပတဲ့တကြံပွဲတော်ကိုဘလို့ဖြတ်တန်းသွားမလဲဆိုတာကိုတော့ရေကစားမန်တပ်ကိုလာတဲ့လူငယ်တဦးကအခုလိုပြောပါဗျ
။ဟွာနောက်နေ့ကျတော့ဟွာကျန်သွားလင်ပါဟော။ဒီနေ့ကမန်တပ်မထိုင်ပါဘူး။မန်တပ်ဟွာ3ရက်လောက်ထိုင်တယ်။ကျန်ကား3ရက်လောက်ဟော။
ဒီနေ့ကြံမှာတော့ကဘာအေးဖျားလမ်းမှာစီကားတယ်လို့တီးရလို့အလုံးမြို့နယ်ကနေဒီကြီးလာရောက်ရေကစားဖြစ်တယ်လို့လည်းသူကဆိုပါတယ်။တကြံကာလာတွေမှာတော့အစားအသောက်ရောင်းချသူတွေကလည်းလူစီကားရနေရာတွေမှာယာယီနေရာထိုင်ရင်းနေခင်းချင်းပြီးရောင်းချကြပါတယ်။ဈေးခွက်တစ်ခုလိုဖြစ်လာတာကြောင့်တုံးတက်တိုင်တိုင်တကြံကာလာတွင်မှဈေးရောင်းချတဲ့ဈေးသက်တူကဒီနေ့တကြံအတွေ့အကြုံကိုအခုလိုဖွင့်ဟပါတယ်။
မတော်ပါဘူးဒီနှစ်ကတော့လေမနှစ်ကလည်းနည်းနည်းတော့ဟွာဖြစ်တယ်မနှစ်ကတော့အကြနေဆိုတော့အချိုနေဆိုတော့တက်ပြီးတော့ရောင်းမကောင်းလေဒီနှစ်တော့နည်းနည်းတော့ရောင်းကောင်းမှာပါ
တကြံအချိုအကြအကြအတက်ဆိုပြီးပွဲတော်ရက်၄ရက်ရှိတဲ့အနက်တကြံအချိုနေ့မှာတော့ရေကစားသူတွေနေတက်ပြီးအတက်နေ့မှာတော့လူအစီကားဆုံးဖြစ်လေရှိပါတယ်ဒီနေ့အကြနေ့ထိတော့ဈေးရောင်းမကောင်းသေးဘူးလို့လည်းဈေးသိမ်းတူကဆိုပါတယ
်ဒီနေ့ကတော့ဟိုရံဒီနေ့ကတော့တိတ်ပြီးတော့မရောင်းရသေးဘူးမသိသေးဘူးပေါ့နော်ကြံဦးမှအစားပဲရှိသေးတ
ာတက္ကသိုလ်ရိပ်သာလန်နဲ့ကဘာအေးဖျားလန်တောင်းကနေအင်းရတံပေါင်းတစ်စုံရေကစားမန်တက်တွေနဲ့စီကားနေပြီးလုံကြုံရေးနဲ့တင်းတင်းကြပ်ကြပ်ချလာတာကိုတွေ့မြင်ရပါတယ်ဟိုးရင်အင်းရလန်မှာမန်တက်တွေစောက်လုတ်ခွင့်ရစဉ်တုန်းကတော့အင်းရလန်ဟာရန်ကုန်ကြံမှာမသွားမဖြစ်အစီအကားဆုံးနေရာဖြစ်ခဲ့ပေမဲ့မန်တက်စောက်လုတ်ခွင့်ပိတ်ပင်လိုက်တဲ့နောက်ပိုင်းမှာတော့ကဘာအေးဖျားလန်နဲ့ကံတော်ကြီးပန်းလန်တွေမှာအစီအကားဆုံးဖြစ်နေပါတယ်မြမရိုးရာတကြံပွဲတော်ကိုရင်ကျေးမှုအစဉ်အလာတစ်ခုလည်းမဟုတ်တော့ဘဲစီးပွားရေးလုပ်ငန်းရှင်တွေကကြော်ညာအဖြစ်စီးပွားအဖြစ်အသုံးချနေတာတွေကိုလည်းလူကြီးသူမအချို့ကဝေဖန်နေတာတွေလည်းရှိပါတယ်။မြမနိုင်ငံသားတွေရောနိုင်ငံခြားသားတွေပါအတူဆင်နွှဲနေကြတဲ့ဒီရိုးရာတကြံပွဲတော်ကိုရန်ကုန်မြို့မှာတော့ဒီကဘာအေးဖျားလမ်းအပြင်ကြည်လန်းနဲ့ကံတော်ကြီးပတ်လမ်းတွေမှာလည်းစီစီကားကားကျင်းပနေကြပါတယ်။ရန်ကုန်မြို့လည်းတဲ့အခြားနေရာတွေမှာတော့မန်တက်ခတ်ကျဲကျဲနဲ့ပဲတကြံပွဲကိုဆင်နွှဲနေကြပါတယ်ရှင်။
မတင်ကြီးလင်းရဲ့တကြံမြင်ကွင်းရန်ကုန်တကြံမြင်ကွင်းကိုတင်ပြပေးတဲ့နောက်မှာတော့မန္တလေးတကြံပွဲတော်ဆင်နွှဲပြောင်းနေတဲ့အကြောင်းကိုလည်းပြောပြပေးခြင်းပါတယ် ဒီနေ့တကြံတွင်မန္တလေးမြို့မှာအရင်နှစ်တွေကလောက်မန်းနဲ့တွေမများပေမဲ့လို့လူတွေအများအပြားကတော့တကြံပွဲကိုပျော့ပျော့ပါပါဆင်နွှဲနေကြပါတယ်လူမှုရေးအသင်းအဖွဲ့တွေကကူညီစောင့်ရှောက်ပေးတာကြောင့်လဲခိုက်ရန်ဖြစ်ပွားမှုတွေမတော်တဆမှုတွေနဲ့ထိခိုက်ဒဏ်ရာရသူတွေနှဲပါတာကိုတွေ့ရတယ်လို့လဲမန္တလေးမြို့ကန်တချို့ကပြောပါတယ်မန္တလေးတကြံနဲ့ပတ်သက်လို့စွတ်တယ်မြေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်
ဒီနေ့မန္တလေးတကြံမှာရေကစားတဲ့မန်တက်တွေနေသွားပြီမဲ့လို့အရင်နှစ်တွေလိုပဲစီကားမြဲပဲလို့မြို့ကန်တွေကပြောပါတယ်။လူငယ်တွေအကြအရက်သေးစားတောက်စားမှုနဲ့အတူထိခိုက်ဒဏ်ရာရမှုတွေတချို့ရှိပြီမဲ့လို့စိုးစိုးဝါးဝါးအခြေအနေတော့မကြားရဘူးလို့လည်းပြောကြပါတယ်။တကြံအကြနေမန္တလေးမြို့ကအခြေအနေကိုတော့မြို့ကန်တို့ဦးဖြစ်တဲ့ကိုမင်းထက်ငင်းချန်းကအခုလိုပြောပါတယ
်။လူတွေကတော့စီပါတယ်စီကားပါတယ်အချိုးနှိမ့်ကလေးကိုစီပါတယ်တော့လည်းပဲမန်တက်နေပါတယ်ဒီမျိုးလုံးမှာမန်တက်အသိရှိတယ်လို့ပဲသိရတယ်။နောက်ပြီးတော့ဒီနေ့မှာဒီကျွန်တော်တို့ဒီရေတိုးတက်လေးနဲ့ပေါ့လေကျွန်တော်မလေးဒီဝါလီတာတော်များများဒီကျုံအရှိချမ်းလိုင်းရှစ်တင်နဲ့ဆက်နလန်းဘက်မှာအများဆုံးတော့ဒီရေပိုက်တွေနဲ့ရေတိုးတက်လေးနဲ့ပက်ကြတယ်ဟာလားကမတက်မပါပဲနဲ့အလွတ်ပေါ့လေအဲဒီပက်တဲ့သူများပါတယ်တနည်းကလေ
ရေကစားသူတွေများပေမဲ့မန်တက်တွေနေသွားတာကတော့ကုန်ကြစိတ်ကြောက်ဖြစ်နိုင်တယ်လို့လည်းသူကပြောပါတယ
်ကုန်ကြစိတ်တွေများလို့လို့ယူဆရတယ်ဘာသာတိတ်ပဲရတာပေါ့ဒါနဲ့ရတယ်ပြင်တခြားဒီလိုဒီဘာများတခြားကုသတွေရှိလို့တူရဲ့အဲတော့ခိတ္တများလာပါတယ်ဒါအဲ့တော့နည်းနည်းလေနောက်ဒုက္ခတိုင်းတော့ကျုံသေးပဲနားတော့ညံ့တယ်ဗောလေသမောင်းထုတ်တာလေနောက်သီလူတော့မရှိပါဘူးဒုက္ခတိုင်းရန်ကုန်ကအစိုးရတွေအဲ့ဒါကနေနာမင်းတိတွေဒါတွေလာကြတယ်အဲ့ဒီစိတ်တွေများများပေါ့ကြည့်ကြပါဦးအဲ့ပိုင်းတော့ဒီကဟိုက်လက်ဆိုနောက်ကနောက်ကျွန်တော်တို့ဒီလိုဝန်မှန်းတဲ့တို့စတင်တယ်ဗောအဲ့ဒီတော့အများဆုံးပါပဲ
တကြံအချိန်မန္တလေးမှာရာသီဥတုကတော့အတော်ကြီးကိုပူနေတာပါ။ဒါပေမဲ့လူတွေကလည်းနေပူတန်သက်တာအောင်အကာအကွယ်တွေလုပ်ပြီးတော့ပျော်ပျော်ပါပါအပြင်ထွက်လေကြမန်းထွက်တွေမှာရေပတ်နေကြသေးပါ။မန္တလေးတကြံကရန်ကုန်နဲ့မတူပဲတမျိုးပျော်စရာကောင်းတယ်လို့ရန်ကုန်ကနေအလဲသွားတဲ့ကိုအောင်မြန်မာကပြောပါရယ်
။ဟောတကြံဒီမန္တလေးမှာတော့စီရယ်ခင်ဗျာ။ဟိုကရာသီဥတုကပူရယ်ဒါပေမဲ့လေဟိုကလူတွေကရောစိတ်ကန်းရှိရောနော်ဒီတကြံရေကြောင့်မလားမသိဘူး။သူတော်တော်လေးတော့ပြောနေကြတယ်ဒီဝိုင်းရှိရမန်နေတယ်ဆိုရင်သူကတော်တော်စီရမန်နေလူကဒီဝိုင်းကြီးမှာကြိုက်တယ်တော်တော်လေးအဲ့လိုဒီဝိုင်းရှိရမန်နေတယ်ဆိုရင်တော်တော်များရခင်ဗ
ျလူငယ်တွေအချားမှာအရက်သေးစားတောက်စားမှုနဲ့အတူနောက်ဆက်တွဲဒီမတော်တဆထိကြိုက်ဒဏ်ရာရမှုတွေကတော့အရင်နှစ်တွေလိုပဲနှစ်စဉ်ပုံမှန်ရှိနေတယ်လို့မြို့ကကွန်မင်းထက်ညီညာကပြောပါတယ
်ဒီကနေ့ရဆိုတော့ခုနပြောတဲ့ accident တွေပါပဲအကျိုးနည်းကလေးကွာဒါရေးပေါ်ဖေုံကြီးကိုဒါရောက်တော့ကြတာပေါ့လေလူနာတွေကတော့ဒါနှစ်စဉ်လဲရောက်ကြတာပါပဲလူငယ်တွေကအတူတူနဲ့ဒီရက်ဆိုချင်းစိုက်ကယ်တွေမှာခုနလူကိုအူရပေါ်တင်မယ်နောက်တခါအုတ်ထုတ်မဆောင်ကြဘူးနောက်အထူးသဖြင့်တော့အတော့စားပါပဲဗျာကျွန်တော်တို့ကိုယ်တိုင်လည်းလူငယ်ဘဝဒါတွေတော့ဖြတ်သန်းခဲ့ပါတယ်ဒါပေမဲ့အဓိကတော့အတော့စားတွေတိတ်များလုံးနဲ့ဒါတွေကတော့နောင်ကိုတော့ဒီတနိုင်ငံလုံးတိုင်းတာနဲ့ကိုကျွန်တော်တို့ဟိုဒီပြည့်ပြည့်နေပြီလို့ယူဆတယ်ဗျာ
ခရရဖြစ်ပွားမှုတွေနေပါအောင်ထိမ့်သိမ့်မှုနဲ့ထိခိုက်ဒဏ်ရာရမှုတွေဖြစ်တဲ့အခါအရေးပေါ်ကူညီနိုင်ဖို့လူမှုကူညီရေးအသင်းအဖွဲ့တွေနဲ့သူတို့ရဲ့အရေးပေါ်အကူအညီပေးရင်တွေကတော့အရင်နှစ်တွေခါထက်ပိုပြီးတော့များလာတယ်လို့ကွန်မတီညီညာကပြောပါတယ်တကြံချနေ့မှာနှူရတီမန်းတက်အပေါ်ပိုင်းအနေငယ်ပြူကြတာရှိပေမဲ့လို့လူအထိခိုက်တော့မရှိခဲ့ဘူးလို့လည်းသူကပြောပါရယ်ရှင
်။မန်းတကြံရဲ့မြင်ကွင်းမခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရယ်ရှင်။ထိုင်းနိုင်ငံတဝမ်းမှာထိုင်းနိုင်ငံရောက်မြန်မာတို့ဆင်နွှဲပျော်တဲ့နှစ်တကူတကြံပွဲတော်တွေအကြောင်းကိုလည်းတင်ပြပေးခြင်းပါရယ်။အတာကျူးတဲ့တကူလာရောက်လေတိုင်းဒီပြည်တွင်းပြည်ပရောက်မြန်မာတိုင်းရင်းသားတွေဆင်နွှဲပျော်ကြတဲ့အတာတကြံပွဲတော်ကိုအပျော်ကျူးတဲ့ပွဲတော်အဖြစ်နဲ့တချို့ကသုံးသက်ပြောဆိုနေပေမဲ့လည်းဘာသာရေးပွဲတော်တစ်ခုအဖြစ်နဲ့အသွင်ပြောင်းဆင်နွှဲမှုတွေရှိပါတယ်။ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေရဲ့တကြံကာလအတွင်းဘာသာရေးပွဲတော်ကျင်းပနေတဲ့အခြေအနေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်ကိုနိုင်ကွင်းအင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံစံခလပူရီမြို့မှာမွန်လူမျိုးတွေအများဆုံးနေထိုင်ကြတဲ့ဒေသဖြစ်တယ်လို့အတာတကြံရက်တွေမှာဖျားစီတီနဲ့တန်ဃာတော်တွေကိုရေတပ်ပဲတဲ့ပွဲတော်ဟာလည်းထင်ရှားလှပါတယ်။အထူးသဖြင့်တကြံတက်နေမှာမြို့ရွာနေဒေသခံတွေအလုံးကနေဖျားစီတီနဲ့တန်ဃာတော်တွေကိုရေတပ်ပဲတဲ့ပုံစံကိုတော့ဒေသခံမွန်တုတေတေတူဖြစ်သူနိုင်အောင်ပိုင်ကနေအခုလိုရှင်းပြပါတယ
်။စိန်ချေကများလာတယ်၊လူကများလာတဲ့အတွက်ကြောင့်အလုံးလိုရေတပ်ပဲနေအောင်ကိုဝါရီကြောက်ပုံစံပေါ့နော်ဆက်ဆက်ဆက်ပြီးတော့အားလုံးခရရီကြောက်နဲ့လောင်းတယ်နောက်ဆရာတော်ဒီဥစင်းတွေအဲ့ရီကြောက်ရအဖျားမှာပဲရေခံတယ်နောက်ဒီအေးပါတဲ့အကြောင်းတကာတွေလောက်ပဲနော်ဒီဘုံကြီးတွေဆရာတော်တွေရဲ့နားမှာပုတ်ပေးတယ်လုတ်ပေးတယ်နောက်ပြီးတော့ပေးတယ်ဆရာတော်တွေကိုနော်အဲ့လိုမတူတဲ့အချက်တွေရှိတာပေါ့တချို့ရော်တွေလည်းဒီအရင်တိုင်းလိုပဲရေသပ်ပယ်ရတာရှိနေတာလေ
တကြံတန်းနေမနဲ့မှာစံကလပူရီမြုပ်ခံတွေအနေနဲ့ရေအေးနတာတွေယူဆောင်ပြီးကျိုက်ဆံဆုပ်လို့ခေါ်တဲ့ဗုဒ္ဓကာယဖရာရင်ပြမှာတွေ့တန်းသားတဲ့ရေသျှောက်ကနေတစ်စက်တန်ခါတော်တွေကိုရေတပ်ပယ်တဲ့ဓလေ့ဟာတွေ့ရခဲတဲ့ဓလေ့တစ်ခုလည်းဖြစ်ပါတယ် ဒါအပြင်စံကလပူရီဘက်မှာမန္တန်နဲ့ရေကစားတဲ့ဓလေ့ဟာနှဲပါနေပြီးတော့ပေါင်တာမဟုတ်တကူလင်းကြံတဲ့ဓလေ့တာများနေတယ်လို့ဒေရခန်နိုင်စိုက်ချမ်းကပြောပါတယ်
သူငယ်တွေဆိုရင်ဒီပရပန်းလို့ခေါ်တဲ့ရန်စုံစမ်းမောက်ပေါ့ခင်ဗျာပြီးရင်တနက်ခါတွေနဲ့ချင်းချင်းပေါ့မျက်နှာတောက်လာတော့ဘာလို့လဲရှိတယ်ပေါ့ခင်ဗျာ
ထိုင်းနိုင်ငံချင်းမန်ခရမ်ဘက်မှာဆိုရင်ချင်းမန်တကြံဟာနာမည်ကြီးတဲ့နေရာတစ်ခုလည်းဖြစ်ပါတယ်မြန်မာရွှေပြောင်းလုံသမားတွေအနေနဲ့ချင်းမန်မြို့ကဝက်ဆိုင်မွန်ဘုံကြီးကျောင်းကနေတဆင့်ဖျားလှဲ့လဲပူဇော်ပြီးမှတာအသာတကြံပွဲကိုကစားကြတယ်လို့ချင်းမန်မြို့နေကိုဆိုင်လိတ်ကပြောပါတယ်
အင်းမယ်ဒီကံကသူစားတဲ့ဆိုတော့ပုံကြောင်ပေါင်းဆက်ဆံတဲ့ရှိကောင်းရှိရဲ့တရားနေပြီးတော့ဆရာတွေပါဆိုင်ကြရတယ်ပေါ့နော်အဲ့ဒီကဆိုင်မမြန်မာကောင်းပေါ့နော်ဒီချင်းမယ်မှာရောက်နေတဲ့မြန်မာပြည်သားတွေပေါ့နော်ဆရာတွေပါဆိုင်ကြရတဲ့အနောက်ကနေပြီးတော့ငပြောပဲအုံပဲအဲ့ဒါတွေကအဆပေါ့လေအဆအရအဆအပါပေါ့အဲ့ဒီလေးလာရှိတယ်ဒါချင်းမယ်မှာသူစားတာပေါ့နော်ဒီကံမစတင်ပါပေါ့အဲ့ဒါပြီးမှဒီကံကြရတယ်ပေါ့ဒီချင်းမယ်မှာတော့ဒီကျွန်တော်တို့ကပြာသာသာတဲ့အလို့သမားအများကြီးပေါ့လေကစားကြတာတော့ချင်းမယ်ဆုံးဒီတော့ပတ်လေပေါ့နော်ဒီလေလေးမှာရှိရကြတော့တော်တော်များများအပ်ဒီမှာပဲကြားကြတယ
်အထူးသဖြင့်ချင်းမှန်ကျုံနဘေးကအသာတကြံပွဲဟာမြန်မာရွှေပြောင်းလုံသမားတွေတာမကထိုင်းလူမျိုးတွေနိုင်ငံသားတွေလည်းလာရောက်ရေကစားကြတဲ့အတွက်ထင်ရှားတဲ့နေရာတစ်ခုလည်းဖြစ်ပါတယ်ထိုင်းနိုင်ငံမဟာချန်ဒေရဘက်မှာလည်းမြန်မာရွှေပြောင်းလုံသမားတွေအနေနဲ့မြန်မာပြည်ကနီးတူရေကစားလေးရှိတယ်လို့အလုံသမားတူဖြစ်သူနိုင်ဆိုးကအခုလို့ပြောပါတယ
်တချို့ကလည်းအုံလက်မန္တာပေါ့တချို့ကလည်းဘယ်လိုပြောမလဲဘိုရင်မန္တာပေါ့အိမ်မိုးတွေစတော့ကားနဲ့လှဲ့တယ်ဘလကွာကြာရေကစားတဲ့ဒီလိုမျိုးပဲပေါ့အခုပုံမှန်ကစားလို့ပဲပေါ့
မဟာချာတိဒတ်ဟာမွန်ရွှေပြောင်းလူသမားတွေအများပြားလာရောက်လွတ်လွတ်ကိုင်းတဲ့ဒေသဖြစ်လို့တကြံကာလမှာအများနဲ့မတူကွဲပြားစွာရှိနေတဲ့မွန်ရိုးရပါရာကြီးမန္တတီဆောက်ပြီးပရက်ရွတ်တဲ့ဓလေ့ကိုရှင်းမှုမပြတ်ဆက်လက်ကြည့်သုံးနေစေလို့မင်းဟန်တာကပြောပါတယ
်သူကြကြက်ကတော့တကြံမန္တပေါ့ဘာသာရေးမန္တတခုလို့ပြောရင်လည်းရပါတယ်အသာအိုးတွေကိုအဲ့ဒီမန္တမှာလာထားကြပြီးတော့နတ်တို့ငပြောတို့တတိဝလံတွေငချောက်တို့ကိုလည်းမန္တထဲမှာဆွဲထားလေးရှိပါတယ်တကြံတနေ့မှာပရိတ်ရွတ်တယ်ဒီဓလေ့ဟာခဏအထိရှိနေသေးပါ
အသာတကြံပွဲတော်ဟာရခင်ကဘာသာရေးသွင်ဆောင်တဲ့ပွဲတော်ဖြစ်ပေမဲ့လည်းနောက်ပိုင်းမှာအပျော်ကျူးတဲ့ပွဲတော်ပုံစံဖြစ်အသွင်ပြောင်းလာတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒါပေမဲ့တကြံရဲ့တင်ကြေသဖြစ်တဲ့ရေလောင်းရေပက်ကစားခြင်းပြင်ဘာသာရေးပိုင်းတွေဖြစ်တဲ့တက်ကြီးပိုင်းတွေဥပုပ်တိလစောက်တိချင်းဖျားစီတီပုထိုးတွေကိုရေတပ်ပယ်ခြင်းတက်ကြီးပူဇော်ပွဲပြုလုပ်ခြင်းတရဝါတွေကိုဘေးမဲ့လွှတ်ခြင်းအစရှိတဲ့ရိုးရာဓလေ့တွေနဲ့တက်ဝင်လွှမ်းကြုံနေစေရှိနေသေးတယ်လို့မွန်တုတေတီတူဖြစ်သူနိုင်အောင်ပိုင်ကပြောပါတယ်ခင်ဗျာ။
ကိုနိုင်ကိုရဲ့စူးစီးတင်ပြခဲ့တဲ့မြမတို့ဆင်ရွှဲပြောတဲ့ထိုင်းတကြံပါရှင်ဒီကနေ့ကြာရောက်တဲ့မဟာအတာတကြံအကြနေမှာနှစ်တကူရေသပင်ပွဲတော်ဆင်ရွှဲပြောနေကြတဲ့ VOE ရဲ့သောတာရှင်တွေအတွက်အဆိုတော်တမ်းမြတ်ဆိုတဲ့အဖွဲ့အစည်းဆိုထားတဲ့ຫນွေဥရွှေမန်းမာလာဆိုတဲ့သချင်းလက်ဆောင်ပေးခြင်းပါတယ်ရှငသောတာရှင်ဤအလုံးနှစ်တကူမဟာအတာတကြံအကြနေမှာဘေးပြာဝေးကွာလို့စိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနေနဲ့ပျော်ရွှင်ချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2015ခုနှစ်ဧပြီလ14ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9233တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဓာတ်ရိုက်လေလိုင်းတို့ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုအရင်ဆုံးတင်ဆက်ပေးခြင်းပါတယ်ရှင
်။ပြီးခဲ့တဲ့သတင်းဘက်ကပနမမှာကျင်းပခဲ့တဲ့အမေရိကန်တိုင်းနိုင်ငံတွေရဲ့ထိပ်သီးစည်းဝေးပွဲမှာသမ္မတဥပမာကျူဘာသမ္မတရောဂက်စတိုနဲ့သမိုင်းဝင်တွေ့ဆုံခဲ့ပါတယ်။အကြံဖတ်မှုတွေကိုထောက်ခံပံ့ပိုးပေးနေတဲ့နိုင်ငံဆင်းကနေကျူဘားနိုင်ငံကိုပယ်ဖျက်နိုင်ရေးအတွက်အဆိုပြုချက်တွေကိုပြန်ပြီးတော့သုံးသပ်မယ်လို့သမ္မတဥပမာကပြောပါတယ်။ဒီအချက်ကဝါရှင်တန်နဲ့ဟာဗာနာမှာနှစ်နိုင်ငံတာဝန်တွေပြန်ပြီးတော့ဖွင့်လှစ်နိုင်ဖို့လှုပ်ဆောင်ရမယ်အရေးကြီးတဲ့အဆင့်တစ်ခုဖြစ်နေပါတယ်။ရာစုနှစ်တစ်ဝက်ကျော်ရန်သူဖြစ်သက်မှတ်ခဲ့တဲ့နိုင်ငံကြားပုံမှန်ဆက်ဆံရေးပြန်ထူထောင်ဖို့သမ္မတဥပမာနဲ့ကျူဘားသမ္မတရောဂက်စတိုတို့ဆွေးနွေးခဲ့ကြတာပါ။သမ္မတဥပမာကအခုလိုပြောပါတယ်
။ This is obviously a historic meeting.
ဒါဟာတမိုင်းဝင်ဆွေးနွေးပွဲဆိုတာရှင်းပါတယ်အမေရိကန်ပြည်ထောင်စုနဲ့ကျူဘားနိုင်ငံတမိုင်းမှာရှုပ်ထွေးမှုတွေနှစ်နဲ့ချီရှိခဲ့တယ်လို့မြုံကြည့်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ
်ဒါပေမဲ့လည်းဒီအချိန်ဟာစာမျက်နှာတွေဖွင့်ရမယ့်အချိန်လို့သမ္မတဥပမာကပြောဆိုပြီးကျူဘားသမ္မတရော့ကက်စတိုကလည်းဒါဟုသဘောတူပါတယ်ကျွန်တော်မြင်တာအချိန်ကအဖြစ်တော့အမေရိကန်သမ္မတရဲ့ပြောဆိုချက်တွေကကျွန်တော်တို့ဘက်ကစဉ်းစားချက်တွေနဲ့အလားတူပါပဲလို့ကျူဘားသမ္မတရော့ကက်စတိုကပြောသွားခဲ့တာပါတချင်တဲ့မှာပဲနိုင်ငံအစိုးရကြာကွဲလွဲချက်တွေရှိနေသေးတဲ့ဆိုတော့သမ္မတနေအောင်စုံအတိအမှတ်ပြုလက်ခံပါတယ်ပနမားမှာရှိတဲ့ကျူဘာတန်ယုံရှိမှာကျူဘာအစိုးရကိုစန့်ကျင်သူတွေနဲ့ထောက်ခံသူတွေကြားခက်ရန်ဖြစ်ပေါ်နေကြတဲ့ပုံတွေကကျူဘာနိုင်ငံရဲ့လူခွင့်ရေးအခြေအနေကအဓိကပြဿနာတစ်ရပ်ဖြစ်ရှိနေသေးတဲ့ဆိုတော့သတိပေးဖော်ပြနေပါတယ်သမ္မတရော့ဂက်စတိုကတော့ဘယ်လိုအကြောင်းအရာကိုမဆိုဆွေးနွေးလိုတဲ့ဆန္ဒရှိပါတယ်လို့ပြောပါတယ်သမ္မတဥပမာကလည်းကျူဘားနိုင်ငံရဲ့နိုင်ငံရေးလွတ်လပ်ခွင့်အပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကစိုးရိမ်မှုတွေရှိနေတယ်ဆိုတာကိုဆက်ပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအတွေးခေါ်ယူဆကွဲလွဲချက်တွေကြားမှာနှစ်ဖက်ရှိတိုးမရဖြစ်နေတာမျိုးတဲ့အနာဂတ်ဆက်ဆံရေးကိုပို့ပြီးတော့အာရုံစိုက်ချင်တယ်လို့သမ္မတဥပမာကပြောပါတယ်။ဒီတော့တွင်အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်က2016သမ္မတရွေးကောက်ပွဲရှင်ပြိုင်မှုဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံမှာဖြစ်တဲ့အကြောင်းတင်းကြပ်နေနေကကြေညာလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးအောင်ကလင်တန်ရဲ့မူဝါဒအပေါ်မှာ Republican ဘက်ကဝေဖန်ပြစ်တင်ပြောဆိုနေတဲ့အတွက်2016သမ္မတရွေးကောက်ပွဲအတွက်ကြီးရွယ်တဲ့အခြေအနေညှဉ်းပန်းမှုတွေနိုင်ငံရေးအရာထိုးနှက်မှုတွေကိုအမေရိကန်နိုင်ငံရေးမှာထင်ထင်ရှားရှားမြင်လာရပါတယ်။တစ်ချိန်တည်းမှာအီရန်ရဲ့နျူကလ িয়ার ရေးသဘောတူညီချက်တွေကိုလွှတ်တော်ကပြန်လည်စစ်ဆေးဝင်တောင်းခံထားတဲ့ဥပဒေကြမ်းတရက်ကိုလည်းဒီကနေ့ဆွေးနွေးဖို့ရှိနေပါတယ်။ Republican မတ်တချို့ကအီရန်နဲ့သဘောတူညီချက်မူပေါင်းတွေရခဲ့တဲ့ဆိုပေမဲ့လည်းအီရန်ကိုနျူကလ িয়ার လက်နက်မပိုင်ဆိုင်အောင်ဟန်တားနိုင်တဲ့အခြေအနေမျိုးမှမရှိဘူးဆိုပြီးသဘောတူညီချက်ပေါ်မှာဝေဖန်နေတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့နောက်ဆုံးအပြည့်သက်သဘောတူညီချက်ကိုစောင့်ကြည့်ကြဖို့ဝေဖန်ဆန့်ကျင်သူတွေကို CBS ရုပ်သံကတဆင့်အခုလိုပြောဆိုပါတယ
် I think we've earned the right through what we've achieved in the interim agreement
အခုရထားတဲ့ကြားပြသဘောတူညီချက်နဲ့ရှေ့ဆက်ချမှတ်မဲ့သဘောတူညီချက်မူပေါင်းတွေမှာလမ်းကြောင်းမှန်ပေါ်ရောက်နေပါတယ်တိုးတက်မှုရနေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒီတော့နိုင်ငံရေးရာပါတီဆွဲတွေကိုရှေ့တန်းတင်ပြီးဝင်ရောက်နှောက်ယှက်တာမျိုးတွေကိုဂရုမစိုက်ပဲကျွန်တော်တို့ဘာသာအောင်မြင်ပြည်မြောက်အောင်လုပ်ခွင့်ရှိပါတယ
်အီရန်ရဲ့သဘောတူညီချက်ပေါ်မှာလွှတ်တော်ကပြန်လည်သုံးသပ်ခွင့်ပေးရေးဥပဒေကြမ်းနဲ့ပတ်သက်လို့လွှတ်တော်အတွင်းအခြေအနေညှဉ်းပန်းကြမယ်လို့မျှော်လင့်ရပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးအကြီးအကျယ်သဘောကွဲလွဲမှုတွေလည်းရှိနေပါတယ်ဥပဒေကြမ်းကိုပူရဲဆိုပြုသူတွေထဲမှာအထက်လွှတ်တော်အမတ်ဘော့ဘန်နဒက်စ်လည်းပါဝါတယ်သူက Fox News မြန်မာဌာနကိုအခုလိုပြောဆိုပါတ
ယ် to fight for our national security and against a
ကျွန်တော်တို့ရဲ့အမျိုးသားလူမျိုးရေးအတွက်နဲ့အီရန်ကိုနျူကလ িয়ার လက်နက်မပိုင်ဆိုင်ရေးအတွက်ကျွန်တော်ဆက်ပြီးတိုက်သွားမှာပါတခြားကိစ္စတွေနဲ့အတူဒါကိုကျွန်တော်မဖြစ်မနေဆက်လုပ်သွားမှာပါအ
အီရန်ဘက်ကတော့သူ့အပေါ်နောက်နိုင်ငံတွေရဲ့ရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့တောင်းဆိုနေပြီးနောက်နိုင်ငံတွေဘက်ကလည်းအီရန်ရဲ့နျူကလ িয়ার စီစဉ်အားငြိမ်းချမ်းတဲ့နည်းလမ်းအတွက်သုံးတယ်ဆိုတာအာမခံနိုင်အောင်အကန့်အသတ်တွေလုပ်ဖို့ကြိုးစားနေတာပါအမေရိကန်အစိုးရအတွက်တော့အီရန်ရဲ့အပေးယူကိစ္စမှာပြည်တွင်းနိုင်ငံရေးသဘောကွဲလွဲချက်တွေရှိနေတယ်လို့ပဲနှစ်ပေါင်းများစွာမာမိတ်ဖြစ်လက်တွဲခဲ့တဲ့အစ္စရေးဝန်ကြီးချုပ်ဘက်ကလည်းကန့်ကွက်ဝေဖန်နေတာကြောင့်ပြည်တွင်းပြည်ပနိုင်ငံရေးမျက်နှာစာမှာပေးဆရတဲ့အရင်းအမြစ်များတယ်လို့ပြောရမှာပါအီရန်ရေးစစ်ဆက်ဆွေးနွေးသူတွေကတော့လာမယ့်ဂျွန်လနောက်ဆုံးသတ်မှတ်ရအချိန်မတိုင်းခင်အပြည့်သက်သဘောတူညီချက်တွေရဖို့အပြင်းထန်ကြိုးပမ်းနေကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အင်္ဂါညတိုင်းစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့အင်္ဂါနေ့ညတိုင်းဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီထုတ်လို့သူမခင်ဖြူထွေးနဲ့အတူကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်ပကရှင်ရခင်ဗျာဒီမနက်ငယ်မှာဒီနေ့နောက်မှချင်းပမဲ့ရွေးကောက်ပွဲကိုသပိတ်မောက်တဲ့နီလန်းအကောင်းဆုံးမဟုတ်ပေမဲ့လည်းပြစ်ပယ်ထားလို့မရတဲ့နီလန်းတစ်ခုဖြစ်တယ်ဆိုပြီးဒေါ်ဆက်စုကြီးကပြောထားပါတယ်အဓိကတိုက်ခိုက်ပါတီတစ်ခုဖြစ်တဲ့ NLD ပါတီနေနဲ့သပိတ်မောက်တဲ့လမ်းနဲ့ရွေးကောက်ပွဲဝင်တဲ့လမ်းဘယ်လမ်းကိုပို့ပြီးရွေးချယ်တင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဒေါ်ဆက်စုကြီးအနေနဲ့ကတော့ဒီလိုရည်ရည်ပြပြောတာမျိုးမဟုတ်ပေမဲ့လည်းနိုင်ငံရေးမှာဘာမဆိုဖြစ်နိုင်တယ်ဆိုတာကိုသူ့အနေနဲ့ပြောရတာဖြစ်တယ်ဆိုပြီးတော့လည်းမကြသေးခင်တုန်းကသတင်းစာရှင်းလင်းပွဲမှာပြောထားပါတယ်ဆိုတော့ပထမဆုံးအနေနဲ့ကျွန်တော်တို့ဆွေးနွေးချင်တာကတော့ရွေးကောက်ပွဲကိုသပိတ်မောက်တဲ့အထိစဉ်းစားသင့်တဲ့အဆင့်အထိရောက်လာနိုင်တဲ့နိုင်ငံရေးအချင်းမျိုးခင်ချင်းမျိုးတွေကတတော်ရှိနေပြီလားဖြစ်လာနိုင်တဲ့အခြေအနေရောဘယ်လောက်ထိရှိနေပြီလဲဆိုတော့ကျွန်တော်ဆွေးနွေးကြပါတယ်ပထမဆုံးဒီ1990ပြည့်ရွေးကောက်ပွဲတော်ကဒီပလဲမျိုးနဲ့လွှတ်တော်ကိုယ်စားဖြစ်ခဲ့ဘူးလေဒေါက်တာတင့်ဆွေရဲ့အမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာဒေါက်တာတင့်ဆွေပြောပါဦးဟု
တ်ကဲ့ခင်ဗျာဒီတော့အောင်ဆန်းစုကြည်နဲ့ NLD က2010ရွေးကောက်ပွဲတော်ကမဝင်ခဲ့ဘူးမဝင်ခဲ့တဲ့အခြေအနေကတော့အလုံးသိတဲ့အတိုင်းပေါ့လေဒီအခြေအနေကြောင့်တော့အများကြီးရှိတယ်2012ဂျာဗက်ယူကော့ပွဲမှာဝင်ခဲ့တော့ငါအတူဝင်ခဲ့တဲ့ရွေးချယ်ချင်းသုံးခုထဲမှာဟလာတဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလည်းပါတာပေါ့နော်အခုတခါ2015မတိုင်ခင်မှာတော့အောင်ဆန်းစုကြည်ကအဲ့လိုပြောလာတဲ့အခြေအနေကိုကြည့်လို့ရှိရင်ဒီ2012နဲ့2015သုံးနှစ်လောက်အတွင်းမှာပေါ့လေဖြစ်လာတဲ့နိုင်ငံရေးအခြေအနေကြောင့်တော့အောင်ဆန်းစုကြည်ကအဲ့လိုပြောတယ်လို့ယူဆပါတယ်အဲ့တော့ခုနကအဲဒီယူကော့ပွဲဝင်ခြင်းဟလာအကြောင်းပြချက်ကြီး၃ခုပေါ့လေတာဝန်ကြီး၃ခုအနက်ကဒီဖွဲ့စည်းပုံအချုပ်ဖွဲ့စည်းအချုပ်ပေါ်ချက်အမှုတွေပြင်ဆင်ရေးဟာအခုထိဆိုရတဲ့ဒေါ်အောင်ဆန်းစုကြည်အဲ့ဒီလို writer စတင်မှုပြောတဲ့အချိန်အထိဟာအလားအလာကမကောင်းဘူးလို့ပြောရမလားမဖြစ်နိုင်ဘူးပြောရမလားမရေရာဘူးပြောရမလားပေါ့လေအဲ့ဒီအခြေအနေကြောင့်သာဒေါ်အောင်ဆန်းစုကြည်ကအဲ့လိုပြောလာတယ်လို့ယူဆတယ်ဒီနေ့အပြည့်ဒီ၃နှစ်အတွင်းမှာအဲ့ဒီဟာပြည်သူလူထုကိုဂရုပေးထားတဲ့တနည်းအားဖြင့်သူ့ပါတီကနေဖြစ်စေခြင်းနဲ့အဲ့ဒါနိုင်ငံရေးဖြစ်တည်မှုနိုင်ငံရေးပြောင်းလဲမှုတိုးတက်မှုတွေဟာအားမရတဲ့အတွက်ပါတီတိုင်းပဲရွေးကောက်ပွဲလုပ်ရင်ရွေးကောက်ပွဲငရောကလည်းဝင်ရင်တို့ပါတီမှလည်းပြည်သူလူထုကိုမျက်နှာပြဖို့မကောင်းဘူးဆိုတဲ့ဟလာဆိုရင်တော့ကတနည်းအားဖြင့်ဖြစ်စေခြင်းနဲ့ဆန္ဒနဲ့အဲ့ဒီကအဲ့လိုပြောလာတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
โอเคครับครับเราที่မြန်မာနိုင်ငံရှင်းနေမြတ်ခွင့်ရကဥကိုနေလဲရှင်းနေပါလေဥကိုနေအမြင်ရောပြောပါအောင်ခင်ဗျာ
အဲကျွန်တော်လဲဆရာနဲ့နည်းနည်းသဘောထားချင်းတူပါတယ်ဒေါက်တာဆီပြောတဲ့စကားကတော့သူမဝင်ဘူးလို့မပြောပါဘူးဝင်မယ်လို့လည်းမပြောပါဘူးဒါဟာကိုယ်ဝင်ပြောတယ်လို့ပါပဲဒါစဉ်းစားမယ်ချက်တစ်ချက်အနေနဲ့ပြောတာပါအဲ့တော့ကျွန်တော်တို့ကြည့်ရမှာကဝင်ရင်ဘာဖြစ်မလဲမဝင်ရင်ဘာဖြစ်မလဲဆိုတာလေဒေါက်တာဆီဒီစကားကိုဘာဖြစ်လို့ပြောတာလဲဆိုတော့အမြတ်သားရကိုကျွန်တော်ကဆွေးနွေးကြည့်နေခင်ဗျ။အဲ့တော့ဒေါ်ဆန်းစုကြည်ရဲ့အဓိကနိုင်ငံရေးရည်ချက်ကစောစောကဆောက်ကျဆွေးပြောတယ်လို့ပြီးခဲ့တဲ့2012ရွေးကောက်ပွဲမှာသူဖွဲ့စည်းပုံချေဥပဒေပြင်ဆင်ရေးကိုသူဒါပါတီရဲ့မူဝါဒလုပ်ငန်းစဉ်တစ်ခုအနေနဲ့ပြောခဲ့တယ်။အဲ့တော့ဒီနေ့အထိမဖြစ်သေးဘူး။အဲ့တော့မဖြစ်တာမှာတိတိပါပါပြီးခဲ့တဲ့ဒီ17ချိန်မြောက်လွှတ်တော်အစည်းအဝေးမှာတမတော်ဘက်ကမပြင်းမှုမပြင်းသေးမှုဆိုတဲ့ဟာကိုတော်တော်လေးဇောင်းပြီးပြောလာတာကိုကျွန်တော်ကကြားရတယ်ခင်ဗျ။အဲ့တော့ဆိုလိုတဲ့သဘောကဒီလက်ရှိ2008ဖွဲ့စည်းပုံချေအုပ်ကြီးအရာဆိုရင်တမတော်သဘောမတူရင်ဒီဖွဲ့စည်းပုံကပြင်လို့မရဆိုင်ဘူးအဲ့တော့ဒီအခြေအနေကိုဒေါ်အောင်ဆန်းစုကြည်တည်တည်ချာချာအကဲခတ်မိလာတဲ့အခါမှာဒီစကားထွက်လာတယ်လို့ကျွန်တော်ကထင်တယ်အဲ့တော့ဒါကိုကျွန်တော်တို့ကဘယ်လိုမှတ်မလို့ဆိုရင်ဖွဲ့စည်းပုံချေအုပ်ကြီးကိုကျွန်တော်တို့ဒီ2015ရွေးကောက်ပွဲမှာတိုင်ပြီးမပြင်နိုင်ဘူးဆိုရင်ဘာတွေဖြစ်လာမလို့အဲ့တော့ကျွန်တော်တို့ပြည်သူတရားလုံးကပြင်ရင်လည်း NLD ပါတီတွေမဟုတ်ပါဘူးတော်တော်များများတော့ပြင်မြင်ပါတယ်ပြီးခိုင်ချိုးကိုယ်တိုင်ကလည်းပြင်မြင်ပါတယ်ပြင်မှုအစိုးရလည်းပြီးခိုင်ချိုးကတင်တာပါပဲဒါပေမဲ့တကယ်တကယ်အခက်အခဲဖြစ်နေတာကတတ်မတော်ကမထောက်ခံရဲလက်ရှိဖွဲ့စည်းပုံချာဦးတွေကပြင်မှုမလွယ်ဘူးဒါအလုံးသိတဲ့အတိုင်းပုံမှန်၄-၃လောက်ကဒါတတ်မတော်တော်မတင်ပြင်လို့မရအောင်သူကတည်တည်ပဲလှုပ်ထားတာအဲ့ဒီတော့ဒီအတိုင်းရောက်ပွဲဝင်လိုက်လို့ရှိရင်နောက်ငန်းတစ်ကျွန်တော်ကဒီအတိုင်းပဲသွားမယ်ဒီဖွဲ့စည်းပုံတည်နေသေးတဲ့တမတော်တော်ဘုံမတည်ရင်ဒီဖွဲ့စည်းပုံကိုပြင်လို့မရတဲ့အခြေအနေနဲ့တိုက်ပြီးဟာဟောရက်ကရက်ကနေပဲပေါ့ဗျာရှေ့မတိုးနိုင်တဲ့အနေအထားမျိုးနဲ့ပဲတွားနေဦးမယ်အဲ့တော့ဒါဟိုတော်ဆန်းစုကြည်ကကောင်းကောင်းမြင်မယ်နောက်ခုဒီမှာစဉ်းစားကြရကဒီဖွဲ့စည်းပုံချာဥပဒေကိုမပြင်မဲနဲ့ရွေးကောက်ပွဲဝင်ရင် NLD ဟာမဝင်ငင်ကလေးက25ရာနှုန်းရှုံးသွားပြီဒီကိန်းချိုးကရွေးကောက်ပွဲမဝင်ငင်ကလေးက25ရာနှုန်းနိုင်နေပြီဒါကြောင့်လို့ဆိုတော့ဒီတမတော်က25ရာနှုန်းဆွတ်တော်မှာကိုတာယူရဟာတမရောအကမဟုတ်ဘူးနိုင်ငံအတွက်လည်းမဟုတ်ဘူးပြည်ခိုင်ချိုးကိုကူညီဖို့ပြည်ခိုင်ချိုးကိုပံ့ပိုးဘာကြောင့်လဲဆိုတော့ပြည်ခိုင်ချိုးဟာတမရောပါတီဗိုလ်ချုပ်ဒီဦးဆောင်တဲ့ပါတီတက်ကဖွဲ့ပြီးထားတဲ့ပါတီအဲ့တော့ဒီတမရောနဲ့လက်ရှိတမရောရဲ့25ရာနှုန်းနဲ့ပြည်ခိုင်ချိုးနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီတိုက်ပွဲကိုဆက်ပြီးတော့အုပ်ချုပ်နိုင်အောင်စီမံထားတာကိုကျွန်တော်တို့ကတိတိကျကျဖြစ်နေတယ်ဘာလို့တိတိကျကျဖြစ်နေရလဲဒါကိုပြင်ဖို့မကြိုးစားရင်တော့မပြင်မနဲ့ရွေးကောက်ပွဲဝင်မယ်ဆိုရင်ကျွန်တော်တို့တော်တော်အသေးပဲမရှိတဲ့အလုပ်ကိုလုပ်တလို့ဖြစ်တော့မယ်။နောက်တစ်ခုသိရကြည့်တဲ့အချက်တစ်ချက်ကအဲ့ဒီလို25ရာနှုန်းအနိုင်မတရားအနိုင်ယူထားတဲ့အပြင်ကျန်တစ်ဖက်မှာဒေါ်အောင်ဆန်းစုကြည်ကိုသမရမဖြစ်နိုင်အောင်ပုံမှန်59နဲ့ပိတ်ထားတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်ကလွတ်တော်အမှဖြစ်နိုင်တယ်။လွတ်တော်ဥက္ကဋ္ဌဖြစ်နိုင်တယ်။လွတ်တော်ဥက္ကဋ္ဌတော်ဖြစ်နိုင်ရင်ဘာဖြစ်လို့သမရမဖြစ်နိုင်ရတော့။ဘာဖြစ်လို့သမရမဖြစ်နိုင်အောင်ပိတ်ပင်ထားသလဲ။အဲ့တော့အဲ့ဒီလိုအဖက်ဖက်ကပိတ်ဆို့ထားတဲ့ဖွဲ့စည်းပုံအောက်မှာရွေးကောက်ပွဲဝင်သွားမယ်ဆိုရင်ဘလို့မဆိုဘလောက်ပဲလွတ်လပ်လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာစေအကြောင်းမရှိဘူး။ဒါကိုတော့အောင်ဆန်းစုကြည်ကကောင်းကောင်းသိနေတဲ့အတွက်ရွေးကောက်ပွဲမတိုင်မီဖွဲ့စည်းပုံအခြေအဥပဒေကိုပြင်ရမယ်လို့သူကတည်တည်ချာချာပြောနေတယ်ခိုင်ခိုင်မာမာပြောနေတယ်။အဲ့တော့တကယ်လို့များမပြင်နိုင်ရင်သူတခုခုစဉ်းစားရတော့မယ်။အဲ့တော့သူစဉ်းစားတဲ့အထဲမှာဒီဖွဲ့စည်းပုံအခြေအဥပဒေကိုမပြင်ရင်လည်းရွေးကောက်ပွဲကိုဝင်ရင်မဝင်ရင်ဆိုတဲ့ဟာသူ့ကအဖြစ်တခုခုထုတ်ရတော့မယ်။အဲ့တော့ဒီပြဿနာဒါတော့အရေးကြီးတဲ့ပြဿနာဒါကြောင့်သူဒီလိုပြောတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ကျေးဇူးတင်ပါတယ်။ဒီမြန်မာရေးလေးလာဆောင်ချင်နေတဲ့ဥအောင်သူငင်းလည်းကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေပါတယ်။ဟိုဥအောင်သူငင်းအမြင်လည်းပြောပါအောင်ခင်ဗျ။အခုကျွန်တော်တို့လက်ရှိအခြေအနေမှာဒီဟိုရွေးကောက်ပွဲလာမယ့်ရွေးကောက်ပွဲကိုတပိတ်မောင်းနိုင်လောက်တဲ့နိုင်ငံရေးအခင်းချင်းတွေရှိနေလားဖြစ်လာနိုင်ကြီးရောဘယ်လောက်အတိုင်းတာတွေရှိနေလဲ။ကိုအောင်သူငင်းအမြင်ပြောပါအောင်
။ဟုတ်ကဲ့ကျွန်တော်ကဟိုဆွေးနွေးသွားရတဲ့အတိုင်းပဲပေါ့နော်ဆိုတော့ဒီကျွန်တော်အမြင်ကတော့ဒီဒေါ်ဆန်းစုကြည်ကလက်ရှိအခင်းချင်းတဲ့ဒီဖွဲ့စည်းပုံမပြေနိုင်တဲ့အခြေအနေပေါ်မှာဒါ PR ပြည်တဲ့အနေနဲ့တစုံတရာပြောတယ်လို့ပဲကျွန်တော်ယူဆပါတယ်ဆိုတော့ NLD ပါတီအနေနဲ့စဉ်းစားရင်တော့ခုနလိုလာမဲ့ရွေးကောက်ပွဲမှာ point count လုပ်လိုက်တာမျိုးပေါ့နော်ဒီရွေးကောက်ပွဲကိုလုံးဝဝင်မပြိုင်ဘူးဆိုတဲ့အနေထားမှာတော့ကျွန်တော်အနေနဲ့ကတော့မဖြစ်တဲ့ကိစ္စတရားလို့ထင်ပါတယ်ဆိုတော့ဘာလို့လဲကျွန်တော်ဒီလိုပြောရတယ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီဆန္ဒမဲပေးတိုင်ဝင်ရှိတဲ့သူတွေကလက်ရှိကိုယ်စားလှယ်တွေကိုမကြိုက်ဘူးဆိုရင်ကျွန်တော်တို့ elder native ပေါ့တခြားရွေးချယ်စရာကိုယ်စားလှယ်မရှိတဲ့အနေထားလဲရောက်သွားနိုင်တဲ့အနေထားရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့လက်ရှိကျွန်တော်တို့ဒီမိုကရေစီစနစ်ကိုသွားတဲ့အခါမှာပုံမှန်ရွေးကောက်ပွဲတွေဖြစ်နေဖို့လိုပါတယ်ဒီရွေးကောက်ပွဲတွေမှာကျွန်တော်တို့ကအနိုင်ဆုံးကျွန်တော်တို့ဒီအနိုင်ရတဲ့လူကိုကျွန်တော်တို့အာဏာအပ်တဲ့အနေထားလဲဆက်ဖြစ်ဖို့လိုပါတယ်ဆိုတော့အခုအနေထားတော့ပုံမှန်ရွေးကောက်ပွဲတွေတော့ဖြစ်လာစရာရှိတယ်ဒါပေမဲ့ခုနဆွေးနွေးသွားကြတဲ့အတိုင်းပဲရွေးကောက်ပွဲတွေကတရားမျှတမှာလားမမျှတဘူးလားဆိုရယ်အနေထားကလည်းတက်ပနာခုနလိုမေးခွန်းထုတ်ကြရရှိနေပါသေးတယ်နောက်တစ်ခုကပြည်သူလူထုကတကယ်ရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်ကသမ္မတဖြစ်ခွင့်ရှိမှာလားပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့အမြင့်ဆုံးအာဏာပိုင်ဖြစ်တဲ့သမ္မတဖြစ်ခွင့်ရှိမှာလားပေါ့ဆိုတော့အဲ့တော့ဒီဖွဲ့စည်းပုံအကန့်အသတ်တွေကဆိုတော့ဒီလိုအကန့်အသတ်တွေတော့အများကြီးရှိပါသေးတယ်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်မြင်ရတော့လုံးဝဒီရွေးကောက်ပွဲကိုပြစ်ပယ်လိုက်တယ်ငင်းပယ်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ back to square one ပေါ့နော်အချိန်ကြီးကအရင်အတိုင်းတုံရင်ပြန်ရောက်သွားနိုင်ပါတယ်ဒီရွေးကောက်ပွဲတော့ဝင်သင့်တယ်ဒါပေမဲ့ဒီရွေးကောက်ပွဲမတိုင်ခင်ကာလမှာလည်းရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတဖို့ဖြစ်နိုင်တဲ့နည်းလမ်းပေါင်းစုံကိုဆက်ပြီးတော့ဒီ NLD ရောဒေါအောင်ဆန်းစုကြည်ရောကြိုးစားသွားသင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ပြောထားတဲ့ပုံစံတွေလည်းရောက်နေပါတယ်ဒီထဲမှာဒီရန်ကုန်မြို့ကကိုကျော်အော်ကိုကျော်ဘူးတထောင်ရပါကိုကျော်လဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရွေးကောက်ပွဲကိုတပိတ်မောက်တင်တယ်လားဝင်ရောက်ချင်းတန်တင်တယ်လားဆိုရယ်ကိစ္စနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းကိုပြီးတော့ကျွန်တော်ပြောရှင်းပါတယ်ပထမပြောလို့ရတာကတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ရွေးကောက်ပွဲကိုတပိတ်မောက်ကောင်းမောင်းနိုင်သည်ဟူသောစကားရမှာအလွန်လှပသောနိုင်ငံရေးပြည်ရဲ့တခုဖြစ်သည်ဟုကျွန်တော်တုံ့ပြန်ပါသည်နောက်တွင်လည်းအခါအခွင့်ကြုံရင်ထို့သို့ထွက်သွားမည်ဖြစ်တော့လေ ဝေကောက်ဘွေကိုတကယ်တပိမောင်းပြီးအဆင့်ကိုတော့မရောက်သင့်ပဲဒီသူအများစုကိုထောက်ခံမှုကိုရထားသည့် NLD မပါဝင်ပါကမြန်မာဒီမိုကရေစီရေးသည်ပေါ်ပြက်ပြက်ဖြစ်သွားနိုင်သည်ဒုတိယပိုင်းအနေဖြင့်ပြောလိုသူမှာမြန်မာနိုင်ငံအပြောင်းအလဲအတွက်လာမည့်ဝေကောက်ဘွေတွင်အတိုက်ခံဖက်မှမေးအများစုရဖို့လွယ်အရေးကြီးပါသည်အတိုက်ခံဖက်မှအတစီရမတာလင်မြန်မာနိုင်ငံပြည်သူများအတွက်ပျော်လေးချက်ရှိပါမည်အာဏာရပါတီကဆက်လက်အောင်နိုင်တော့ပါကနောက်ထပ်ငါနှစ်အရှင်ဖြုံနေရပြီအုံးမည်အပေကြောင့်ဆိုတော့စီမံခန့်ခွဲမှုအများစုမှာမှမည်ခွာနေတော့ကြောင့်ဖြစ်ပြီးဒီသူအလုံးကလည်းအတိုက်ခံတဲ့တရားသားပါတီများကိုထောက်ခံရင်စဉ်းစားထားကြသည်ဒီအချိန်မျိုးတွင် NLD ပါတီအနေဖြင့်ရွေးကောက်ပွဲတွင်ပြန်ရစ်ခွေမဖြစ်ပေသာပါပဲခင်ဗျ
ာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ဆွေးနွေးပွဲအတွက်ကိုနေဦးလင်းလည်းရောက်နေပါတယ်မလေးရှားပါ။ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟယ်လိုဟုတ်ကဲ့ပါဗျာ။ဟိုကျေးဇူးတင်ပါတယ်။အဲ့ဒီဟိုရွေးကောက်ပွဲပါသိမပါသိဆိုတာတော့ဘာခုံလဲဆိုတော့သူ့မှာ right ရှိတာပေါ့ဗျာ။လုံးလို့ရတာပေါ့။မပိုင်လည်းရတယ်ပါလို့လည်းရတယ်ပေါ့။ဒါကတော့ပါတီတစ်ခုမှတော့ဖြစ်တာပေါ့နော်။ဒါပေမဲ့နိုင်ငံတော်ရဲ့အကျိုးကျေးဇူးအတွက်ကမပါရင်ပါဖြစ်မလဲပါရင်ပါဖြစ်မလဲဆိုတော့ဟောမျိုးနဲ့တော့ကြက်ဖို့ချက်ဖို့တော့လိုမယ်လို့ကျွန်တော်ကတော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျဟ
ိုတိခဲ့တဲ့အကြောင်းလေးလည်းနည်းနည်းလေးပြန်ပြောမှဟိုဟာပေါ့ background လေးကြီးသိရင်ပိုကောင်းတယ်လို့ထင်ပါတယ်ဗျာဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရေး critical 88နောက်ပိုင်းအကြောင်းလေးလာတယ်ဆိုတာကတကယ်တော့88မတိုင်ခင်တည်းကဗမာနိုင်ငံမှာဒီဟာကိုပြောင်းဖို့လုပ်တယ်လို့ပြောရင်လူတွေကသိပြီးတော့မယုံကြဘူးပေါ့နော်ကျွန်တော် 87 မှာဖောင်ကြီးဘုဟုဝန်ဆန်းတက်လို့ 87 တက်ခဲ့တဲ့လူပါအဲ့ဒီမှာပဲကျွန်တော်ပြောခဲ့ပါတယ်အများကြီးအဲ့ဒီတုန်းကဒီတို့အရေးတွေကတော့မရှိသေးပါဘူးအဲ့တော့ကျွန်တော်ကတော့ဘိုးကျောင်းအောင်ဆန်းပြောခဲ့တာကိုယုံကြည်ခဲ့တဲ့လူဖြစ်တဲ့အတွက်ဆိုရှယ်လစ်စနစ်ဟိုယုံကြည်လေးလာလိုက်တာလုပ်တဲ့လူပေါ့ဗျာအဲ့တော့အဲ့တုန်းကကျွန်တော်ဗာပြောခဲ့လေဆိုတော့87မှာကျွန်တော်ပြောခဲ့တဲ့စကားဆိုရှယ်လစ်စနစ်ကပုံရင်းနေပြီလို့ပဲကျွန်တော်ပြောခဲ့ပါတယ်ကျွန်တော်ခုံရုံတက်ခံခဲ့ရပါတယ်ဒါပေမဲ့ကျွန်တော်ပြောချင်တာက88မတိုင်ခင်မာတဲကူကဗမာနိုင်ငံမှာဒီလက်ရပဲရိမ့်ဖို့ပေါ့နော
်ဟုတ်ကဲ့ကိုလက်ရပဲကျွန်တော်ကလေကျွန်တော်ကဆွနွေဝဲအချိန်ကတ်သက်ရှိတဲ့အတွက်ကျွန်တော်တို့လက်ရှိဟုတ်ကဲ့ဆွနွေဝဲကကျွန်တော်အချိန်ကတ်သက်ရှိတဲ့အတွက်ကျွန်တော်တို့လက်ရှိပြောနေတာဟာကိုနည်းနည်းလေးအာရုံစက်ပြီးပြောပြရင်ပိုကောင်းပါတယ်အခုကျွန်တော်တို
့ဟုတ်ကဲ့ဟုတ်ကဲ့
ပြောဆွနွေနေတာကတော့ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကဒီ NLD အနေနဲ့ရွေးကောက်ပွဲကိုသတိမောက်တဲ့အထိစဉ်းစားနိုင်တဲ့အခင်းချင်းမျိုးတွေလက်ရှိရှိနေသလားပေါ့နော်ဟိုဖြစ်လာနိုင်ကြီးရောဘယ်လောက်ထိရှိနေလဲဆိုတော့အပိုင်းကိုကျွန်တော်ဆွနွေပေးစေချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟိုခတ်တူတို့ပြောရရင်တော့ဗျာနိုင်ငံတော်ကလက်ရဘက်ကိုသွားဖို့ဆိုပြီးတော့ဒီရွေးကောက်ပွဲတွေဘာတွေလုပ်ပြီးတော့ဒီ critical ဖြစ်အောင်ပြောင်းနေသဘောပေါ့ဗျာဒါပေမဲ့1990မှာလဲ NLD နိုင်နေဒါပေမဲ့အာဏာမလွှဲဘူးဘာကြောင့်လဲဆိုတော့နောက်ခံအကြောင်းတွေရှိမှာပေါ့နော်ဆိုလိုတဲ့သဘောကအဲ့ဒါလေးတွေကိုသေချာတုံ့တက်ပြီးတော့လုပ်လို့ရှိရင်တော့ပိုကောင်းမယ်လို့ထင်တာပါနိုင်ငံတော်ကတော့ပြောင်းရင်တဲ့ဆန္ဒရှိနေတယ်ဒါပေမဲ့ပြောင်းရင်တဲ့လူတွေကပြောင်းပေးမဲ့လူတွေကလက်ရပဲရင်းတဲ့လူတွေကရှိမရှိဆိုတာကတော
့ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုဒီမှာတောထရှင်တယောက်ကပေးပို့ထားတဲ့စာလည်းကျွန်တော်ဖော်ပြချင်ပါတယ်ကိုဦးရှမ်းပြည်တောင်ပိုင်းဖြစ်ပါတယ်မတ်စုမွန်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီသူရေးထားတဲ့စာထဲမှာတော့လာမယ့်ရွေးကောက်ပွဲကို NND ကသပိတ်မှောက်ခြင်းရှင်ပြိုင်ခြင်းဆိုတာကတော့တကယ့်ကို decision maker တွေကလုပ်တဲ့အလုပ်ပါတာမန်မဲဆန္ဒရှင်တွေရဲ့သဘောကိုပြောမယ်ဆိုရင်ဥမာပေါ့ကျွန်တော်တဦးတဲ့အမြင်အရကတော့ NND ဟာအခုနောက်ဆုံးချိန်အထိအာဏာရအုပ်စုကိုဒီကင်လုံနိုင်တဲ့အကြီးအမားဆုံးအင်အားစုတစုဖြစ်စေပါတယ်ဒါပေမဲ့ရွေးကောက်ပွဲအတွက်တော့အများစွာသောပျော့ကွက်တွေသူ့ကိုနိုင်မှာကိုရှိနေပါတယ်ဒုတိယခေါင်းဆောင်မရှိတာနောက်ပြီးတော့ standard ရှိတဲ့ဒီ institution ဖြစ်အောင်လေ့ကျင့်ထားနိုင်မှုမဲဆန္ဒရှင်တွေစိတ်ချယုံကြည်လောက်အောင်ဆောင်ရွက်နိုင်မှုမရှိတာအာဏာရပါတီကိုဝေဖန်ထောက်ပြမှုလုပ်တဲ့အခါမှာလည်းအပြေမပါဘဲနဲ့မကောင်းပြောယုံတက်တက်မှာပဲရက်နေခြင်းတွေကကျွန်တော်တို့အားမရတဲ့အချက်တွေပါတယ်ဒါကြောင့်မို့လို့ NND တကယ်ပြင်ဆင်သင့်တာကဒီပြည်သူတွေကိုချပြရမှာကတော့ရွေးကောက်ပွဲကိုသပိတ်မှောက်မမှောက်ဆိုတာထက်အနိုင်ရအောင်ပြင်ဆင်မှုအသေးစိတ်နောက်ပြီးတော့59ဆလုံးကိုမပြင်နိုင်မဲနဲ့အနိုင်ရတဲ့အခါမှာ ဒေါအောင်ဆန်းစုကြည်ကဘယ်နေရာမှာကင်တွယ်ပြီးတော့တမရအဖြစ်နဲ့ဘသူကိုရည်ရွယ်ထားကြောင်းနောက်ပြီးတော့အောက်ခြေအစ်စ်မှာစီးလွတ်ဝါလွတ်တွေမဖြစ်အောင်လို့ဘလို့ထိန်းချုပ်မယ်ဆိုတာပါတီကိုဘသူကဆက်ဦးဆောင်ပြီးတော့နိုင်ငံအတွက်တကယ်အလုပ်ဖြစ်မဲ့ဘယ်သို့သောအစီအမံများပြင်ဆင်ထားကြောင်းစသဖြင့်ကိုသာလှုပ်ဆောင်သင့်တယ်ဆိုပြီးတော့ဒီရှမ်းပြည်ကကိုဦးကဆွေးနွေးထားပါတယ်ကိုအောင်လွင်ဦးရေ
ဟုတ်ကဲ့ကျေးဇူးပါတချို့ကမြင်နေရတယ်ရှိကြပါတယ်ဒါမှလည်းဘလို့ပဲဖြစ်ဖြစ်ပေါ့နော်ဒီ NLD ပါတီရဲ့နိုင်ငံရေးဖြတ်သန်းမှုတွေအရရွေးကောက်ပွဲကိုသာတကယ်လွတ်လပ်လပ်ကျင်းပနိုင်မယ်ဆိုလို့ရှိရင်တော့နိုင်လည်ဦးမယ်ဆိုပြီးတော့လည်းယုံကြည်ထားတာရှိနေပါတယ်ဆိုတော့ဒီ2012ကြာပြတ်ရွေးကောက်ပွဲတုန်းကလည်းဒီလိုမျိုးပဲဟိုအပြတ်သက်နှိပါကိုနိုင်ခဲ့တာမျိုးဆိုတော့ဒါတွေအစိုးရကလည်းစိုးရိမ်နိုင်တဲ့အတွက်တကယ်လို့သာဝင်မပြိုင်မဲနဲ့သဘိမ့်မောက်မယ်ဆိုရင်အစိုးရပို့တော်သဘောကျလိမ့်မယ်ဆိုပြီးတော့ဟိုတွက်တာတွေလည်းရှိနေပါတယ်ဆိုတော့ဘလို့အခြေအနေမျိုးပဲရောက် NLD အနေနဲ့ပြိုင်တင်တယ်ဆိုပြီးဆော့ဆော့တော့ဟိုကိုအော်သူငယ်ရလည်းပဲဆွေးနွေးသွားပါတယ်ဆိုတော့ဒီဟိုကျွန်တော်ဒီဒေါက်တာတင်းဆွေရဲ့အမြင်ကိုလည်းကြားချင်ပါတယ်အန်ဒီအနေနဲ့ရွေးကောက်ပွဲကိုသတိမောက်တာလည်းဘလို့အခြေအနေမျိုးပဲဖြစ်ဖြစ်မရအရဝင်ပြီးပါတဲ့နယ်လို့မြင်လားဒေါက်တာတင်းဆွေအမြင်လည်းပြောပါဦးခင်ဗျဟု
တ်ကဲ့ခင်ဗျအဲခုနဝင်ရောက်ဆွေးနွေးတဲ့ပုံကိုယ်တွေဟိုတုံးဦးလုံးဟာဒါမှစိတ်ဝင်စားကြကောင်းတယ်ကျွန်တော်ဒီအတွက်ကျွန်တော်ဒါမှအားတက်ပါတယ်တမန်ပြည်သူလို့ပြောမယ်ပုံကိုယ်တွေကဒီလိုနိုင်ငံရေးမြင်လာရင်ကြည့်ကြရှိကြတယ်အဲ့ဒါမှချက်တစ်ချက်ကဟိုအတိုက်ခံအရေးကြီးတဲ့ဆိုတော့ချက်ကလည်းစိတ်ဝင်စားဖို့ကောင်းတယ်တကယ်လို့ဟိုအနေရီကဟိုအများစုနိုင်ပြီးတော့ဟိုဒီဒီပြိုင်ခိုင်ပြောအတိုက်ခံဖြစ်ရင်တော့တော်တော်လာမကောင်းဘူးဘာကြောင့်ဆိုတော့ပြိုင်ခိုင်ပြောဘယ်တော့မှအတိုက်ခံမနေဘူးနဲ့အာဏာရကြီးတဲ့နေခဲ့တာကိုအဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကဒီရုပ်ကောက်ပွဲကိုတပိတ်မှောက်ခြင်းဆိုတဲ့နိုင်ငံရေးလက်နက်ဟာဟိုသူတီအိုရီလို့ပြောရမှာပေါ့လေဆန်ရှင်လို့ခေါ်တဲ့တန်ခါအရေးယူမှုဆိုတာတီအိုရီရပြောရင်မကောင်းဘူးဒါပြလို့လုတ်ကြရတာပဲလုတ်နေတာပဲအခုထိရတာအမေရိကဆိုရုရှားကိုလုတ်နေတယ်လို့ရှိတယ်နောက်ဆက်ရုပ်ကွက်တပိမောက်တာကဗမာပြည်မှာအခု2005မှာတကယ်လို့ NLD ဖြစ်ဖြစ်တခြားပါတီတွေတပိမောက်ခဲ့ရင်အဲပြီးခဲ့တဲ့ရုပ်ကွက်မှာဖြစ်သွားတယ်ဘင်္ဂလားဒေ့ရှ်ကယူတပိမောက်မှုတွေတော့မတူဘူးခင်ဗျာအဲဗမာပြည်ဟာအဲဒါလိုလားတပိတ်မောက်ဘူးဖြစ်လိုက်ရဲ့ဟိုကဘာမြေပုံမှာပါတော့မှဒီပမာသရိညာမှာဟိုကိုင်လှုပ်တဲ့အနေထားပြီးဖြစ်သွားလိမ့်မယ်ဒီဖြစ်ကုန်လဲဒီဒီခိုင်ဖြုံးနဲ့တက်မတော်ကအရောက်မခံဘူးလားလို့တော့ကျွန်တော်ဟိုတန်လျာရှိပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဆွေးနွေးတာတော့ကောင်းပြီလို့အချိန်တော့မစိုးသေးတယ်နောက်ဆုံးကျွတ်ောက်ပွဲလှုပ်တော့မဲ့အချိန်မှာပမာပြည်ရဲ့နိုင်ငံရေးအလားအလာအပေါ်မှာဒီပြီးတော့သာလေတော့အောင်ဆန်းစုကြည်နဲ့ NLD ကဆုံးဖြတ်နေပြီလို့ယူဆတယ်အဲ့တော့ဒီကနေ့ကျွန်တော်ပြောချင်တာကဝင်းဘူးဝင်းပါလို့လည်းကျွန်တော်မပြောလို့ဘူးသပိတ်မောက်ပါလို့လည်းမပြောလို့ဘူးဒါကြောင့်ကြံသေးတဲ့လတွေမှာနိုင်ငံရေးဖြစ်တည်မှု NLD ရဲ့ကြိုးစားမှုတစ်ဖက်ကအာဏာရပါတီရဲ့အလျော့ပေးမှုနားလည်မှုတွေပုံမှန်မူတည်ပြီးမှသာလျှင်အမှန်ကန်ဆုံးဆုံးဖြတ်ချက်ကိုဟာပမာပြည်ရဲ့ကံကြမ္မာကိုဟိုဆုံးဖြတ်သွားလိမ့်မယ်လို့ယူဆပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ဒီဟိုဥက္ကဋ္ဌကိုလည်းမေးချင်ပါတယ်ဥက္ကဋ္ဌပေါ့လေအခုကျွန်တော်တို့တချို့ကတွက်နေကြတာရှိတယ်ပေါ့လေ NLD အနေနဲ့က2012ကြာပြတ်ရွေးကောက်ပွဲတုန်းကလည်းအပြတ်သက်နိုင်ငံဘူးလေဆိုတော့ဒီလိုခြေနေမျိုးကိုစိုးရတယ်အခုဒီခြေရွေးကောက်ပွဲမှာစိုးရနိုင်တယ်ပေါ့လေဒီတော့တကယ်လို့ဆို NLD အနေနဲ့ရွေးကောက်ပွဲကိုမဝင်ခဲ့ဘဲနဲ့သပိတ်မောက်မယ်ဆိုရင်အစိုးရကပူတော့ကြိုက်နေလေဦးမယ်လို့တချို့ကတွက်ကြတာရှိတယ်ဆိုတော့ NLD အနေနဲ့မဖြစ်မနေဘလောက်အကန့်အသတ်တွေပဲရှိရှိပြိုင်သင့်တယ်လို့ယူဆလား
ဟုတ်ကဲ့ခင်ဗျကျွန်တော်အဲ့ဒါလေးဆွေးနွေးပြရရှိပါတယ်ကျွန်တော်မိတ်ဆွေတော်တော်များများကလည်းအဲ့ဒါပြောတယ် NLD ရွေးကောက်ပွဲမဝင်ရင်ဒီခိုင်ချိုးကသဘောကျပါဘောတဲ့2010တုန်းကလည်းဒီလိုပဲ NLD သဘေးမောက်တဲ့အတွက်သူတို့ကလွယ်လွယ်လေးအနိုင်ရသွားပြီးတော့တိုင်းပြည်အာဏာကိုယူထားတာပဲတဲ့ဒီစကားကတော့ဗျာအတော့ကိုဟိုရိုးရှင်းတဲ့စကားပါဖတ်ပါတယ်တော့ကျွန်တော်တို့စဉ်းစားမှာ NLD ကသဘေးမောက်ပြီးတော့အရှုံးပေးလိုက်မှာလားတော့ဒေါက်ဆာစုကြည်ပြောတဲ့သဘောကတော့ဟလာသဘောကျွန်တော်နားလည်တာနဲ့အများနားလည်တာတော့ကွာနိုင်တယ်ကျွန်တော်အဓိပ္ပာယ်ဖတ်တာကရွေးကောက်ပွဲကိုတပိတ်ပေါက်မယ်ဆိုတာဟာဒါသူကတော်တော်ကိုနိုင်ငံအတွက်အရေးကြီးတဲ့စကားကိုပြောလိုက်တာတိုင်းပြည်ရဲ့ရှေ့ရေးနဲ့တော့ချိန်ညှိပြီးပြောလိုက်တာတပိတ်ပေါက်ပြီးကျမတို့မပါတော့ဘူးရှင်တို့ရဲ့အနိုင်ယူလိုက်တော့လို့ပြောတာတော့လုံးဝမဟုတ်ဘူးသူတကယ်လို့များတပိတ်ပေါက်မယ်လို့ဆုံးဖြတ်ခဲ့ရင်အဲ့ဒီဆုံးဖြတ်ချက်ရဲ့နောက်မှာတစ်ဆက်ထိတခြားသောလှုပ်ဆောင်မှုရအကြောင်းကိုလည်းပါလာလိမ့်မယ်ဘာဖြစ်လို့လို့ဆိုတော့ဒီပမာနိုင်ငံကိုတကယ်တမ်းကျတော့ဒေါက်ဆာစုကြည်တယောက်တည်းပိုင်တာမဟုတ်ဘူးခင်ဗျအလားတူတမတော်တဖွဲ့တွေကလည်းပိုင်နေမှာမဟုတ်ပါဘူးကျွန်တော်တို့နိုင်ငံသားတွေအားလုံးပိုင်နေနိုင်ငံမှာဒီနိုင်ငံရဲ့ရှေ့ရေးအတွက်ကျွန်တော်တို့နိုင်ငံသားအားလုံးမှာတာဝန်ရှိပါတယ်အဲ့တော့လက်ရှိဖွဲ့စည်းပုံခြေရာဥပဒေကိုမပြင်ဘူးဆိုရင်ဘယ်တော့မှကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံခြေရာဥပဒေနဲ့ဒီမိုကရေစီနိုင်ငံတည်ဆောက်လို့မရဘူးဒါလို့ဆိုရင်ကျွန်တော်တို့ဘာလုပ်မှာတော့အဲ့ဒါနိုင်ငံသားအားလုံးရဲ့တာဝန်ပဲဒေါက်ဆာစုကြည်အမြဲတမ်းပြောတဲ့စကားတစ်လုံးရှိပါတယ်ကျွန်တော်အခုပြောတဲ့အတိုင်းပဲ
နိုင်ငံသားအလုံးမှာတာဝန်ရှိပါတယ်နိုင်ငံသားအလုံးသူ့ကို support လုပ်မှာသူ့ကိုထောက်ခံအားပေးမှာသူလုပ်လို့ရမယ်ဆိုတဲ့ပြောတဲ့ဇာတ်ရှိပါတယ်အဲ့တော့ကျွန်တော်ထင်တာကတော့တကယ်လို့များဒါသတိမောက်ဖို့ဆုံးဖြတ်ချက်ကသူလဲရွေးမယ်လို့မပြောပါဘူးဒါအကောင်းနဲ့နီးလားမဟုတ်ဘူးလို့လည်းသူကလည်းပြောထားပြီးသားပါအဲ့တော့သူလွယ်လွယ်ကူကူနဲ့ရွေးမှာမဟုတ်ပါဘူးတကယ်လို့ရွေးခဲ့ရင်အမတန်ကိုအတိတ်ပဲပြည့်ဝတဲ့နောက်ဆက်တွဲလုပ်ရက်တွေပါလာလိမ့်မယ်လို့ကျွန်တော်ကတော့ထင်ပါတယ်အဲ့ဒါဟာနိုင်ငံသားအားလုံးသတိထားစောင့်ကြည့်ပြီးပါဝင်ပတ်မှုပြရမယ်အကြောင်းအရာတစ်ခုဖြစ်လိမ့်မယ်လို့လည်းကျွန်တော်ထင်ပါတယ်အခုနောက်ခေတ်ကနိုင်ငံသားတွေအားလုံးဟာတကယ်လို့များ2008ဖွဲ့စည်းပုံချာဥပဒေကိုမပြင်မဲရွေးကောက်ပွဲကိုဒီအတိုင်းပဲဆက်လုပ်မယ်ဆိုရင်တို့တွေဘာလို့တက်နေလဲဆိုတာစဉ်းစားသင့်တယ်လို့ကျွန်တော်အဲ့လိုအကြံပေးချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ကိုအောင်သူငင်းအစီအစဉ်ဆုံးမသက်ခင်ပါလေကိုအောင်သူငင်းအမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်ဆိုတော့ကိုအောင်သူငင်းဒီတပိတ်မှောက်တဲ့နီလန်းကိုရှောင်နိုင်မှုဆိုရင်အကောင်းဆုံးနီလန်းကဘာရှိမလဲ NLD ဘက်ကပဲဖြစ်ဖြစ်အစိုးရဘက်ကပဲဖြစ်ဖြစ်ဘာလုံနိုင်တာရှိမလဲ
ဟုတ်ကဲ့ဟိုအခုအထဲမှာပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်လို့ဆွေးနွေးတာတွေလည်းကျွန်တော်ကြားပါတယ်ဆိုတော့အထူးသဖြင့်တော့ဒီအခုအရေးပါတဲ့ခေါင်းဆောင်တွေပေါ့ကျွန်တော်တို့ stake holder လို့ခေါ်တဲ့ကမ္ဘာလူသိမ့်စိတ်ပါမယ်တွတ်တော်ဥက္ကဋ္ဌတွေပါမယ်ကျွန်တော်တို့စစ်တပ်ပါမယ်နောက်တစ်ခါအတိုက်ခံအခုကျွန်တော်တို့ဒီလူစုခေါင်းဆောင်ပေါ့ဒေါအောင်ဆန်းစုကြည်ပါမယ်ဆိုတော့ဒီလိုခေါင်းဆောင်တွေကြားထဲမှာတစုံတရာသဘောတူညီမှုမရှိဘဲနဲ့ပေါ့ဆိုတော့ကျွန်တော်တို့နောက်ရွေးကောက်ပွဲလုပ်လိုက်မယ်ဆိုလို့ရှိရင်ဆိုတော့ဒါကဟိုကျွန်တော်တို့မတူညီမှုတွေလည်းဖြစ်เสียအကြောင်းတွေရှိပါတယ်ဆိုတော့တခြားပြဿနာတွေလည်းပေါ်လာကြတဲ့အကြောင်းတွေရှိပါတယ်ဆိုတော့အဲ့တော့အကောင်းဆုံးကတော့ဟိုကျွန်တော်တို့ကြံတဲ့ဗီဒီယိုလည်းပြောကြပါလဲပြုစုံဆွေးနွေးရေးပေါ့နော်ဆိုတော့အဲ့ဒီနေထားမှာတော့ဒီကောင်းဆောင်တွေဈာထဲမှာခြေခြေပေါင်းပြီးတော့မှနောက်ရေကောက်ပွဲကိုဖြတ်သွားရင်တော့ပိုကောင်းတဲ့အဖြစ်ဖြစ်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့လိုအခြေအနေတွေဖြစ်ဖို့ရောကျွန်တော်တို့ဟိုအခြေခံချက်ချဥမာပေါ်လေဒီအခြေခံဥပဒေဟိုပြင်ဆင်တာမျိုးလို့နိုင်ငံရေးအခင်းချင်းတွေကဘာတွေဖြစ်ဖို့လိုမလဲကိုအောင်သူငယ
်ဟုတ်ကဲ့အခုအချိန်မှာတော့ဟို6ပွင့်ဆိုင်ဆွေးနွေးပဲပေါ့ဗျာဟိုဘယ်လောက်ထိအမြင့်သာရဆက်သွားမလဲဘယ်လိုလုပ်မလဲဆိုတာလည်းကျွန်တော်ပြန်ချမသိပါဘူးဆိုတော့၆ပွင့်ဆိုင်ဆွေးနွေးရစပြီဆိုရင်တော့ကျွန်တော်ဆင်းနေအချင်းကြီးဟိုကျွန်တော်အနေနဲ့တော့ဟိုဒီစုံတရားဟိုအားရပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ဒီခေါင်းဆောင်တွေဈာထဲမှာပို့ပြီးတော့ကြည်လင်မှုရှိဖို့ကျွန်တော်တို့ဆက်ပြီးဆွေးနွေးနိုင်မယ်ဖို့ဆွေးနွေးနိုင်ဖို့ပေါ့ဗျာကျွန်တော်ဆုတောင်းအောင်ပါပဲ
ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးဟိုစာနဲ့ရေးသားပေးဖို့တဲ့လူတွေအားလုံးကိုအထူးကျေးဇူးတင်တဲ့အကြောင်းပြောလိုပါတယ်ခင်ဗျာ
သူမခင်ဖြူထွေးနဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့အင်္ဂါညဒရိုက်လေးလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒရိုက်လေးလိုက်အစီအစဉ်ကိုတော့အခုလိုအင်္ဂါညနဲ့စနေညတွေမှာ VOA မြန်မာပိုင်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်ရှင်။
အီရန်ဝန်ကြီးချုပ်ဟက်ဒါ အယ်အဘာဒီဟာဒီကနေ့အမေရိကန်နိုင်ငံကိုရောက်ရှိမှာဖြစ်ပြီးသမ္မတအင်ဖြူမှာအမေရိကန်သမ္မတဘရစ်အိုဘားမားနဲ့တွေ့ဆုံတဲ့အခါမှာ IS Islamic စစ်သွေးကြွတွေကိုနှိမ်နင်းဖို့အတွက်အမေရိကန်ကစီးရေးအကူအညီတွေတိုးပြီးပေးဖို့အတွက်ပြောဆိုမှာဖြစ်ပါတယ်။ဩဂုတ်လကစပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေဟာအီရတ်နိုင်ငံက IS စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှု1900ကျော်လှုပ်ဆောင်ခဲ့တဲ့အတွက် IS စစ်သွေးကြွတွေတင်ထားတဲ့နယ်မြေလေးပုံတပုံကိုအီရတ်တပ်တွေကပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒါပေမဲ့ IS စစ်သွေးကြွတွေဟာအီရတ်နိုင်ငံဒုတိယမြို့တော်မိုဆိုးနဲ့တခြားအချက်ချာကြတဲ့နေရာတွေကိုတော့သိမ်းပိုက်ထားဆဲဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကအစိုးရရုံးဝန်ကိုဒီကနေ့ဝင်ရောက်တိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ရှဘပ်El Shabab စစ်သွေးကြွအဖွဲ့ကပြောဆိုလိုက်ပါတယ်အစိုးရပညာရေးဝန်ကြီးဌာနကိုတိုက်ခိုက်မှုအတွင်းလူပေါင်း15ယောက်တေဆုံးပြီးလူပေါင်း20လောက်ဒဏ်ရာရခဲ့တယ်လို့လည်းအရေးပေါ်ကယ်ဆယ်ရေးဌာနအကြီးအကဲကပြောပါတယ်ကားဘုံခွဲရာကနေပောက်ကွဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်မှာတိုက်ခိုက်သူတွေကအဆောက်အဦတွေကိုဝင်ရောက်နိုင်ခဲ့ကြပြီးစတင်ပစ်ခတ်ခဲ့ကြတာလို့ရဲတပ်ဖွဲ့ကပြောပါတယ်အီရန်နိုင်ငံအတွက်အစ်မင်လေကြောင်းကာကွယ်ရေးစနစ် S-300 ကိုရုရှားနိုင်ငံကဒီနေ့ကုန်နောက်ဆုံးထားပြီးတင်ပို့မယ်လို့အီရန်ဆိုရအစ်မင်အရာရှိတူကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကိုမစ်ဆိုင်းလက်နက်တင်ပို့မှုတွေမလုပ်ဖို့၅နှစ်ကြာတားမြစ်ထားချက်ကိုဖယ်ရှားလိုက်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ပြောဆိုခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာပဲအီရန်အမျိုးသားလုံခြုံရေးကောင်စီ SK အကြီးအကဲကဒီသတင်းကိုကြေညာခဲ့တာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမခင်ဖြူထွေးဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပီတာဟမ်ဒလီဖြစ်ပါတယ်ရှင်။ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့အင်္ဂါညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.